Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်အော်တိုဝါလာ26ရက်ဂျာသာဝတီနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမှဆန်တော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25-32.58တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လို့ပါဒီညနားဆင်ပေးတဲ့တရင်တွေမှာတော့ကင်းညာနိုင်ငံမှာဒီကနေ့နောက်တစ်ချိန်ပြန်လည်ကျင်းပနေတဲ့သမရယူကောက်ပွဲမှာရင်းနဲ့ဆန္ဒပြသူတွေကြားအတိအယုံတွေအတိုက်ခံခင်းချုံအနေမျိုးမှာမဲယုံတွေမှာဖွင့်နေတာတွေအပါအဝင်ပြဿနာပေါင်းစုံကြုံနေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဗြိတိန်ကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းပြချက်ကိုကုလသမဂ္ဂလူညွင့်ကောင်စီမှာဖြန့်ဝေထားပါတယ်ဒီလိုထက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပြီးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပဋိပက္ခကြောင့်နိုင်ငံတကာဖိအားတွေအတွက်လူညုံရေးကောင်စီမှာအရေးယူဆောင်ရွက်မှုတွေမလုပ်လာအောင်မြန်မာတန်မန်တွေကဘယ်လိုကြိုးပမ်းနေပါသလဲ
ကျွန်တော်တို့ကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုဆုံးဖြတ်ချက်လူညုံကောင်စီမှာမချမှတ်အောင်တော့ကျွန်တော်တို့လှုပ်တင်လှုပ်ထိုက်တာတော့ကျွန်တော်လုပ်နေပါတယ်လို့ဒါပဲပြောချင်ပါတယ
်ညူယောင်မျိုးကနေဒီကုလမြန်မာအပြည်ဆိုင်ရာတန်မန်ကြီးဦးဟောက်တူဆန်းပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်တခါရခိုင်ပြည်နယ်အမြောက်ပိုင်းမှာထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်စီစစ်လက်ခံဖို့အခြေအနေတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုကင်တွယ်ဆောင်ရွက်နေသလဲဆိုတဲ့ပြည်ထောင်စုဝန်ကြီးရဲ့ပြောကြားချက်ကိုလည်းနားဆင်ရမှာဖြစ်တယ်လို့ဒီရခိုင်အမြောက်ပိုင်းနဲ့ပတ်သက်ပြီးတော့အင်းကြီးချင်းနိုင်ငံကိုရောက်ရှိသွားကြတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်ဦးနဲ့မတင်ကြီးတိုက်တို့ပြောပြပေးမှာပါ
ကင်းညာနိုင်ငံမှာဒီကနေ့နောက်တစ်ချိန်ပြန်လည်ကျင်းပနေတဲ့သမရယူကောက်ပွဲမှာရင်းနဲ့ဆန္ဒပြသူတွေကြားအတိအယုံတွေအတိုက်ခံထိန်းချုပ်အနေမျိုးမှာမဲယုံတွေမဖွင့်နိုင်တာတွေအပါအဝင်ပြဿနာပေါင်းစုံနဲ့ကြုံနေရပါတယ်။အတိုက်ခံတွေထိန်းချုပ်ထားတဲ့ကင်းညာနောက်ပိုင်းဒေသကခရိုင်လေးခုမှာမဲပေးတဲ့လုပ်ငန်းတွေကိုလုံခြုံရေးအခြေအနေကြောင့်စနေနေ့အထိဆန်းငံ့ထားမှာဖြစ်ကြောင်းလည်းယူကောက်ပွဲကော်မရှင်ကြီးကပြောဆိုလိုက်ပါတယ်။နယ်ရီမြို့တော်ကကေဘာရာရပ်ကွက်မှာမဲယုံတီုံရှိလုံခြုံရေးတာစီတွေချထားဖို့ကြိုးစားနေကြတဲ့ရဲတပ်ဖွဲ့ဝင်တွေကတော့ဆန္ဒပြသူတွေကိုမြေရီဘုံသုံးလူစုခွဲခဲ့ပါတယ်။မဲယုံအများပြပိတ်ထားခဲ့ရတဲ့ကိစမှုမျိုးကရင်းနဲ့ဆန္ဒပြသူတွေကြားအတိအယုံအတွင်းမှာတော့အမျိုးသားတူတည်ဆုံးသွားတဲ့အကြောင်းဒေသခံရဲတပ်ဖွဲ့ကပြောဆိုထားတာပါပထမတစ်ချိန်ရွေးကောက်ပွဲမှာသမရဦးရာကင်ညာတာအနိုင်ရခဲ့ပေမဲ့လည်းမတမာမှုတွေဥပဒေမဲ့လောက်ရတဲ့ရှိခဲ့တယ်ဆိုပြီးအမျိုးသားရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တဲ့အတွက်ကင်ညာတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပြစ်ဖြစ်ပြီးနှစ်လကျော်ကြာမှပဲရွေးကောက်ပွဲပြန်ချင်းပနေတာဖြစ်ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်မှာတိုးတက်အောင်ကော်မရှင်ကဆောင်ရွက်ထားတာမရှိဘူးဆိုပြီးအတက်ကန်ကောင်းဆောင်ရိုင်လာအိုဒင်းကလွန်ခဲ့တဲ့သတင်းနှစ်ပတ်ကပဲကိုယ်စလေဖြစ်ကနေနှုတ်ထွက်သွားခဲ့တယ်လို့ထောက်ခံသူတွေကလည်းရွေးကောက်ပွဲကိုသတိမှတ်ဖို့တိုက်တွန်းထားတာပါရွေးကောက်ပွဲကော်မရှင်ဖော်ဝင်ဖြစ်ကနေလွန်ခဲ့တဲ့ဒီပတ်လောက်ကပဲနှုတ်ထွက်ပြီးနိုင်ငံကနေထွက်ပြေးသွားတဲ့ရူးစလင်အကွန်ဘဲကတော့ကော်မရှင်ဟာအတိုက်ခိုက်တွေနိုင်ငံရေးအရချင်းချောင်နှောင့်ယှက်မှုတွေကြုံနေရတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်
ကတာလုံးနီးယားဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းရင်းစပိန်လွှတ်တော်ကဆက်လက်ကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးအကြက်အသေးတွေပိုဆိုးလာနိုင်ကြောင်းကတာလုံးနီးယားဒေသညအစိုးရရဲ့သမ္မတကာစ်ပျူရှ်တမန်ကသတိပေးလိုက်ပါတယ်လွှတ်တော်မှာအဆိုပြုထားတဲ့အစည်းအဝေးဟာလက်ခံနိုင်စရာအခြေအနေမရှိသလိုကတာလုံးနီးယားဒေသကလူမှုအပေါ်ဓာတ်ရိုက်အကျိုးဆက်တွေချက်ချင်းကြုံရနိုင်တဲ့အကြောင်းဒီကနေ့အထက်လွှတ်တော်ကိုပေးပို့တဲ့စာမှာပြောဆိုခဲ့တာပါကြီးမားပြီးတမှုထူးခြားတဲ့အခြေအနေတည်းအဖြစ်ပြောထားတဲ့စပိန်ဘဟုအစိုးရအနေနဲ့ကာတာလိုနီးယားဒေသရဲ့နိုင်ငံရေးအရာကိုပိုင်လွတ်လပ်ခွင့်တွေကိုရုပ်သိမ်းတာဟာပြဿနာကိုပုံမူကြီးထွားရှုပ်ထွေးလာအောင်ဖန်တီးရတာရောက်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အထက်လွှတ်တော်ကတော့ကာတာလိုနီးယားဒေသကိုဘဟုအစိုးရကဓာတ်ရိုက်အုပ်ချုပ်သွားဖို့မနေ့ပြန်တောက်ကြနေမှာဆုံးဖြတ်လိုက်မယ်လို့မျှော်လင့်ထားကြပါတယ်ကာတာလိုနီးယားသမ္မတကဒီကနေ့ကြီးညာချက်တစ်ခုထုတ်ပြန်မှုစီစဉ်ခဲ့ပေမဲ့ဆိုင်းငံ့လိုက်ကြောင်းဒေသညအစိုးရကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့လည်းသမ္မတရဲ့ကြီးညာချက်မှာအော်တိုဘာလာတရက်နေ့ကလူလူဆန္ဒခံယူပွဲရလဒ်ကိုအခြေခံပြီးတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်တရားဝင်ကြေညာတာဒါမှမဟုတ်ဒေသတွင်းအစိုးရအတွေ့ရွေးကောက်ပွဲကိုအချင်းစောကျင်းပါလာပြီးပါဝင်နိုင်တယ်လို့လည်းအတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်နေပါတယ်ရှင်
စီးရဲနိုင်ငံနဲ့နေဆက်တစ်ချောက်ကမြို့ဝတော်တော်များကိုထိန်းချုပ်ထားတဲ့ IS Islam စစ်သွေးကြွရရဲ့ကျန်နေတဲ့စခန်းတွေကိုသိမ်းပိုင်နိုင်ရေး IRS တပ်ကထိုးစစ်တွေစတင်လိုက်ပါတယ်။နေရတော်တော်များမှာစစ်စင်ရေးတွေစတင်လိုက်တဲ့အကြောင်း IRS ဝန်ကြီးချုပ် Hida El Abadi ကပြောလိုက်တယ်လို့ El Quran နဲ့ Rakati တပ်ကကျန်နေတဲ့ IS အစွန်းရောက်တွေအနေနဲ့အသေးခံမလားလက်နက်ချမလားတခုခုကိုရွေးချယ်ရတော့မှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ 2014年4月20日，南韩的斯里兰卡路埃斯特登特克的南米尼亚国际海洋研究会，伊拉特普里偏来登特克比南马贝萨登来的实行以后，南宋代表伊偏来的伊万尼亚美国武装的牛毛特普个科沃东农业外，美国斯特卡罗埃关迪达特外马埃斯所有特克伊的马特外亚佬，将你这批的将他们台湾的埃关迪达呢，西约尼亚被枪马西的。
အပူကမဲမျိုးကအဲစစ်တွေ့ကြပြတ်မှတ်တွေကိုညမောက်တပ်ကလေကြောင်းထုတ်စစ်စံငါးကြိမ်လုခဲ့တဲ့ကြောင်းလဲညမောက်တပ်ကပြောဆိုထားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေတာပထမဆုံးခီးစဉ်အတွင်းမှာတော့အာရှဒေတာကအမေရိကန်ရဲ့ရေးပါတဲ့စီးရီးမဟာမိတ်တွေကပူရဲသဘောတူညီမှုကိစ္စရဲ့နယ်ပယ်ရီအပေါ်လေးထားမယ်လို့ခန့်မှန်းထားကြပါတယ်အမေရိကန်သမ္မတရဲ့စစ်နယ်ရဲ့အာရှဒေတာခီးစ ဒီကိုရီးယားနျူကလီးယားလက်နက်တွေနဲ့ပယ်ရင်တပ်ထုံးကျစီစဉ်မှုလို့လုံခြုံရေးကိစ္စတွေကိုအဓိကထားဒေသရင်းခေါင်းဆောင်တွေဆွေးနွေးကြမယ်အရှေ့အာရှညီလာခံကတော့သမ္မတကတက်ရောက်မှာမဟုတ်ပါဘူး မြောက်ကိုရီးယားအစိုးရအနေနဲ့သူ့ရဲ့နျူကလီးယားလက်နက်တွေနဲ့ပယ်ရင်တပ်ထုံးကြည့်အစည်းအဝေးကိုဆွံ့လို့ရေးနိုင်ငံတကာကပိုပြီးဖိအားပေးဖို့ဆွေးနွေးပွဲတက်ရောက်လာတဲ့ဒေသတွင်းခေါင်းဆောင်တွေကိုသမ္မတထရန့်ပြောဆိုဖို့လဲရှိပါတယ်အမေရိကန်ပြည်မာကြီးထိရောက်ရှိနိုင်တဲ့နျူကလီးယားတိုက်ချင်းပြတ်ထုံးကြည့်မြောက်ကိုရီးယားတို့လက်ဝဲရောက်ရှိမဲ့အရေးကာကွယ်ဖို့ကသမ္မတထရန့်အတွက်တော့အမျိ
ယူရီအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 1239လိုင်းတိုမီတာ25 kHz 11965လိုင်းတိုမီတာ32 kHz 9323လိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနဲ့ညဘက်စီစဉ်တွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုကုလသမဂ္ဂလူညွေးကောင်စီမှဖြန့်ဝေထားပါတယ်ပြည်ပခတ်တွေကြောင့်အင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့အထိဖြစ်ရတဲ့အပေါ်ရှုတ်ချဖို့မြန်မာစစ်တပ်ကစစ်ဆင်ရေးတွေချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားတဲ့ကြေညာချက်ကိုလူညွေးကောင်စီကအတူတူရေးမှမြန်မာနိုင်ငံပေါ်နှစ်ပေါင်းများစွာနိုင်ငံရေးစီးပွားရေးရဩဇာညောင်းခဲ့ပြီးဗီဒီယိုအနာ3ခွင့်ရှိတဲ့တရုတ်နိုင်ငံကဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတာဝန်တိုင်ဝမ်ကပြောဆိုနေကြတာပါဆုံးဖြတ်ချက်မူကြမ်းထဲမှာတော့ဩဂုတ်လ25ရက်နေ့ကမြန်မာလူညွေးရေးကိစ္စကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးပွဲအုပ်စုကိုလည်းပြစ်တင်ရှုတ်ချက်ထားပါတယ်ဒီမှာလူညွေးတပ်ဖွဲ့တွေနဲ့လက်နက်ကန်အရသားတွေကရိုဟင်ဂျာတွေပေါ်စစ်ရေးချဖြစ်စီချေမုန်းတာတွေရှိခဲ့ကြောင်းလဲမူကြမ်းမှာဖော်ပြထားပေမဲ့တန်ခတ်အေးအေးယူလာပြီးလုပ်ဖို့တောင်းဆိုချက်မျိုးတော့မပါဝင်ပါဘူးဒီမှာစစ်တပ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်စွာပြုလည်နေတဲ့အတွက်တပ်ဖွဲ့ဝင်တွေကိုပြန်လည်ရွှေ့ချနေပြီဖြစ်ကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားတာပါရခိုင်ပြည်နယ်ရေးလူညွေးကောင်စီမှာဆုံးဖြတ်ချက်ချဖို့ကြိုးပမ်းနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားရန်ကြီးတွေကလည်းမြန်မာစိုးရအနေနဲ့ပြဿနာကိုအမြန်ဆုံးဖြေရှင်းမနေ့တုန်းကပဲ PRP ပြောဆိုသွားပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ရက်စက်ချင်းကျုံမှုတွေကိုရပ်ဆိုင်းဖို့လူသားချင်းစာနာမှုအကူအညီပေးရနိုင်အောင်ဆောင်ရွက်ဖို့နဲ့အခြေအနေမှန်ကိုသိနိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဘက်ကိုလွတ်လွတ်လပ်လပ်စုံစမ်းဝင်ပြဖို့လည်းလူ့ခွင့်ရေးစုံစမ်းစစ်ဆေးသူရန်ကြီးလီကတိုက်တွန်းသွားခဲ့တာပါ
ကွယ်လွန်သူထိုင်းပြည်ဘူမိဘောအတွေ့အထက်ရဲ့ဇာပနာခန်းနာကိုဘန်ကောက်မြို့တော်မှာဒီကနေ့ကျင်းပလာမှာတော့အနက်ရဝစ်စုံတွင်နဲ့အတုပရှုသူတွေလမ်းမတွေပေါ်မှာတန်းစီကြည့်ရှုခဲ့ကြပါတယ်ဒီကနေ့တနေ့ကုန်ကျင်းပတဲ့အမေရိကန်ဒေါ်လာသန်း90ကုန်ကျတဲ့အခမ်းအနားကတော့ကွယ်လွန်သူထိုင်းပြည်ရဲ့ကျွန်းကျန်ရုပ်ကလပ်အဖြစ်အယိုးအိုးကို Grand Sanan တော်ကနေမြင့်မို့တောင်အဖြစ်တင်စာဆောက်လုပ်ထားတဲ့မိတိချိုမဲအဆောက်အုံစီကိုပို့ဆောင်တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဒန္နာရီတွေအရတော့မြင့်မို့တောင်ကသူတော်ကောင်းတွေကိန်းဝတ်ဆံပြော်ရအရက်ဖြစ်သတ်မှတ်ကြတာပါဇာပနာအခမ်းအနားကိုတယောက်လာချသူအများအပြားကဘယင်းဘူမီတို့ဘောရဲ့ပုံသူတွေကိုကန်ဆောင်ထားကြပြီးအယိုးအိုးသေးဆောင်ရလမ်းတစ်လျှောက်နေရာရဖို့နိုင်နဲ့ချီပြီးတော့ကြိုတင်ရောက်ရှိနေခဲ့ကြပါတယ်ဘယင်းကြီးရဲ့ရုပ်အလောင်းကတော့မနေ့ဗုဒ္ဓဦးနေကလေးကမိတိချိုမဲ့အဆောက်အုံကိုပို့ဆောင်ထားပြီးဖြစ်ပါတယ်ကွယ်လွန်သူဘရင်ကြီးရဲ့တဦးတဲတော်သားအရိုက်အရာဆက်ခံသူဘရင်မဟာပီဂျရာလောင်ကုန်းကဒီကနေ့ကြာသပတေးနေ့နှောင်းပိုင်းမှာမိတိချိုမဲ့အဆောက်အုံမှာမိရှုပ်ပြီးဒီကနေ့အခမ်းအနားကိုအဆုံးသတ်မှာဖြစ်ပါတယ်ရှင်
ပါကစ္စတန်နိုင်ငံမှာကျင့်ပျက်ချစားမှုတွေနဲ့အမှုရင်ဆိုင်မှုစင့်ခေါ်ထားတဲ့တရားခွင်ကိုလျောက်ဖို့ပြစ်ကုတ်ခဲ့တဲ့အတွက်ဝန်ကြီးချုပ်ဟောနဝဲရှာရက်ကိုဖမ်းဆီးဖို့ပါကစ္စတန်တရားရုံးကဒီကနေ့ပဲဝရမ်းထုတ်လိုက်ပါတယ်။ဇနီးဖြစ်သူစေကူတမှုခံယူနေတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရောက်နေတဲ့ဝန်ကြီးချုပ်ဟောအနေနဲ့တရားခွင်မလာနိုင်တဲ့ကိုလက်ခံခွင့်ပြုပေးဖို့အကျိုးဆောင်ရှိနေတဲ့လျှောက်လှည့်ချက်ကိုလည်းတရားသူကြီးမိုဟာမက်ဘာရှီယာကပယ်ချခဲ့တာပါ။ဒီဝန်ကြီးချုပ်တရားခွင်ကိုရောက်မလာခဲ့ပေမဲ့အမှုနဲ့ပတ်သက်လို့ပူးတွဲဆွဆွဲခံထားရတဲ့တမင်ဖြစ်သူမာယန်နဝက်စ်နဲ့တမင်ဖြစ်သူမိုဟာမက်ဆက်တာတို့ကတော့တရားခွင်ကိုရောက်လာခဲ့ကြပါရဲ့။စီးပွားရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်နေတဲ့လန်ဒန်မြို့ရဲ့ဝန်ကြီးချုပ်ဟောင်းရဲ့တာနုကလည်းတရားခွင်ကိုလာရောက်ဖို့ပြက်ကွက်ခဲ့ကြတာပါ။နောက်တစ်ချိန်ယုံရင်းကတော့တရားသူကြီးကနိုဝင်ဘာလ3ရက်နေ့ကိုသတ်မှတ်ပေးထားပါရဲ့။ပါကစ္စတန်နိုင်ငံရဲ့တီဇဲဥရီရီယာဖောင်ရထုတ်ခံထားရတဲ့ဝန်ကြီးချုပ်ဟောင်းအနေနဲ့နိုင်ငံကိုပြည်ရောက်ချင်းဖန်ခံရမှာဖြစ်ပြီးနောက်ချင်းယုံချင်းမတိုင်ခင်အမခံရရဆိုရင်တော့အဖန်ခံရမှာမဟုတ်ပါဘူ
းအင်ဒိုနီးရှားနိုင်ငံကမီရှူမီပန်ဆက်ရုံတစ်ခုမှာပောက်ကွဲမှုတွေနဲ့မိလောင်မှုကြောင့်လူ48ယောက်ထက်မနည်းသေဆုံးသွားပါတယ်ဒီကနေ့မနေ့အစောပိုင်းမှာပဲဂျကာတာမြို့တော်အနီးကဆက်ရုံတစ်ခုအနီးကြီးမားတဲ့ပောက်ကွဲတံကိုကြားခဲ့ရသလိုနောက်ဆက်တွဲပောက်ကွဲမှုအငယ်စားတွေမိတော်မိရှန်တွေနဲ့အတူဆက်ရုံခေါင်မိုးပြိုကျတဲ့အထိမိလောင်မှုဖြစ်ခဲ့တာတွေကိုတွေ့ခဲ့ရတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်မိသက်သမားတွေကတော့မိငိမ့်တတ်နိုင်အောင်နိုင်ဤနဲ့ချီကြိုးပမ်းခဲ့ကြရတာပါတည်ဆုံသူတွေရဲ့ရိုးလောင်းတွေကိုအပြည့်အစည်းတွေကြားကရှာဖွေတွေ့ရှိရတဲ့အကြောင်းလဲထန်ဂျရန်မြို့ရဲတပ်ဖွဲ့ရဲ့အကြီးအကဲဟယ်ရီကာနာယာဝမ်ကပြောဆိုပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါဗီဒီယိုအနေကူထုတ်လင်းနေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆောင်မြင်နာမှာရောကျွန်တော်တို့ရဲ့ VOA Facebook ဆောင်မြင်နာကပါတိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တွေနဲ့စတင်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဗီဒီနိုင်ငံကဥဆောင်ရေးဆွဲထားတဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူညုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာတော့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေချက်ချင်းရဖို့ဒုက္ခသည်တွေဌာနေပြန်နိုင်ရေးတို့ကိုအဓိကတိုက်တွန်းထားပါတယ်။အဲ့ဒီမူကြမ်းထဲမှာအရေးယူပိတ်ဆို့ဒဏ်ခတ်ရေးမပါပင်မဲ့အခိုင်အမာတောင်းဆိုချက်တွေအများအပြားပါဝင်ပါတယ်။ကုလလုံခြုံရေးကောင်စီမှဆုံးဖြတ်ချက်မကျရေးမြန်မာအစိုးရကကြိုးပမ်းနေပြီးနိုင်ငံတကာနဲ့ကုလသမဂ္ဂကဒီဇိုင်းမမတ်တောင်းဆိုနေတဲ့ကုလအချက်လက်ရှာဖွေရေးအဖွဲ့ကိုလက်ခံတင်ရေးဆိုတာကိုလည်းဆက်လက်ညှင်းပယ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးဦးဟောက်တူဆွမ်းကစတင်ဖြေကြားပါတယ်။
ဒီအနေပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုဆုံးဖြတ်ချက်လူမျိုးကောင်စီမှာမချမှတ်အောင်တော့ကျွန်တော်တို့လုံတဲ့လုံထိုက်တာတော့ကျွန်တော်လုံနေပါတယ်လို့ဒါပဲပြောချင်ပါတယ်အသေးစိတ်ကတော့ပြောလို့မရဘူးပေါ့ကျွန်တော်တို့သို့တော်လည်းပဲဒီဟာကသူတို့စဉ်းစားတဲ့သဘောပဲရှိသေးတာပေါ့နော်အဲ့တော့ဘလို့သူတို့လုံမယ်ဆိုတဲ့ဥစ္စာကတော့သူရဲ့လုံထုံးလို့နေနဲ့လုံကြမှာပေါ့လုံတဲ့ခါကျရင်လူမျိုးကောင်စီထဲမှာရှိတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေကိုယ်လည်းပဲကျွန်တော်တို့ချင့်ကပ်ပြီးတော့အာကျွန်တော်တို့အနေနဲ့ကလည်းဒီကြားထဲမှာလူမျိုးကောင်စီဖွဲ့ဝင်တွေကိုကိုယ့်ရဲ့ရည်တည်ချက်တွေလည်းကျွန်တော်သိပေးထားတာတွေရှိပါတယ်။အဲ့တော့ချင့်ကပ်ပြီးတော့ကျွန်တော်စီယုံပြီးပြောနေတာတွေရှိပါတယ်။အဲ့တော့ဒီလူမျိုးကောင်စီမှာဒီဆုံးဖြတ်ချက်မချနိုင်အောင်တော့ကျွန်တော်လုပ်ရမှာပေါ့။ဒါကျွန်တော်တို့ရဲ့ရည်တည်ချက်ဖြစ်ပါတယ
်။ကုလသမဂ္ဂရဲ့အချက်လက်ရှာဖို့ရည်ခီးစဉ်ပေါ့နော်။အဖွဲ့ကိုလက်တင်ခံဖို့ဆိုတဲ့အချက်ကဒါတော်တော်များများတိုးနေတဲ့အထက်မှာပါပါတယ်ဆိုတော့တမန်ကြီးတို့ဘက်ကဒီအပေါ်မှာသဘောထားပြောင်းလဲမှုရောရှိပါသလားပြက်ပြက်သားသားတော့ပြောထားတာပေါ့လေ
ကျွန်တော်ဘက်ကလှုပ်ဆက်ရှိတော့ကျွန်တော်လုပ်နေတယ်အဲ့တော့လုပ်နေတဲ့အချိန်မှာခုနဟိုပြောတဲ့ fact finding mission တို့ဘာလို့ကျွန်တော်တို့ကဟိုလက်မခံပါဘူးဘာလို့ဆိုတော့ကျွန်တော်တို့အနေနဲ့လှုပ်တင်လှုပ်ထတာလုပ်မယ်အဲ့တော့ဒီဟာကိုတော့ကျွန်တော်တို့လောလောဆယ်အချိန်မှာတော့ဟိုဒီသဘောထားနဲ့ပတ်သက်ပြီးတော့ပြောင်းလဲဖို့တော့မရှိပါဘူးအဓိကတော့အခုပြောနေကြတဲ့ဟာကတော့ဒီ fact finding mission ကကျွန်တော်တို့အဓိကမဟုတ်ဘူးလို့ကျွန်တော်မြင်တယ်အဓိကတော့ကိုဘက်ကိုရောက်နေတဲ့ဟိုပြေးသွားတဲ့လူဟာပေါ့အခုတို့ဆိုရင်6သိန်းပေါ့အဲ့ဒီကဏ္ဍကြီးတော့ကျွန်တော်တို့တော့ဒီဟာဟိုဟာပေါ့ဟိုအငင်းမပွားဘာမှဟိုဟာပေါ့ comment ပေးကြတာမရှိဘူးပေါ့လေကျွန်တော်တို့ကဒါတို့ဘက်ကကဏ္ဍကိုအဲ့တော့ကျွန်တော်တို့ကကဏ္ဍနဲ့တော့ဟိုသွားတိုက်လို့တော့မရဘူးပေါ့လေကျွန်တော်တို့အဲ့တော့အဲ့ဒီ6သိန်းလောက်တို့ပြောတဲ့ဟာပေါ့6သိန်းကအဲ့ဒီအရေးအတွက်နဲ့ပတ်သက်ပြီးအဓိကဒီဟာ humanitarian ဟိုပါလူသားချင်းစာနာထောက်ထားမှုဟိုဘက်ကနေပြီးတော့ပြောကြတာများပါတယ်အဲ့ဒီဟာအဓိကကတော့အဲ့ဒီပြဿနာအခုကဘာကတော့အဲ့ဒီဟာအဓိကဖြစ်နေတယ်အဲ့တော့ကျွန်တော်တို့လည်းဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတော့ကျွန်တော်တို့ကအဓိကစဉ်းစားပြီးတော့အခုဖွဲ့စည်းဆောင်ရွက်နေတဲ့ဟာတွေအားဒါကဥတည်ထားတာပေါ့လေဆိုတော့အဓိကကျွန်တော်မြင်တာကတော့ humanitarian issue ကိုအရင်ဆုံးဟိုရှင်းဖို့ကအဓိကပြဿနာဖြစ်မယ်လို့ကျွန်တော်မြင်ပါတယ်
ဟိုတမ်းမကြီးတို့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေပြန်လည်ထူထောင်ရင်းမှာနိုင်ငံတကာရဲ့ပံ့ပိုးမှုတမ်းမကြီးတို့ဟိုအားရချေနှံမှုရှိပါလား
အခုချိန်နေရတော့အပြည့်တိုင်းပဲလေဟိုဘက်ကန်းကိုရောက်နေတဲ့ဟာများတဲ့အခါကျတော့အဲ့ဒီဟာကိုပဲကြည့်ပြီးတော့ဟိုပေးတာကန်းတာဟိုဆုံးရှားတာဆောင်ရွက်နေတာအဲ့ဒီဘက်အတွက်ပဲများတာ哦အဲ့ကျွန်တော်ဘက်ကလည်းပဲဟိုကျွန်တော်အခုလုပ်နေတဲ့ပိုင်းနဲ့ပတ်သက်ပြီးတော့ဟိုအခုထိတော့ဟိုဟာပေါ့ commitment တွေကတော့ကျွန်တော်ဟိုတရားတော့မတိရသေးတော့လည်းပဲလာဖို့တော့ရှိမှာပါလာဖို့တော့ရှိမှာပါကျွန်တော်တည်သလောက်ဆိုရင်ကဘာပါလို့ပါတော့လဲဟိုကျွန်တော်ဘက်ကိုလာကူညီပေးဖို့အစီအစဉ်တွေရှိတယ်လို့ကျွန်တော်တို့အဲ့လိုအလုပ်သဘောလုံးလုံးပြတော့တည်ရတယ်တရားတော့မဟုတ်တော့လည်းပဲတည်ရတယ်ပေါ့လေအဲ့တော့နောက်ပိုင်းကျရင်ဒီကျွန်တော်ဘက်ကလုပ်တဲ့ဟာတွေအရှင်းရလာတယ်နဲ့များလည်းပဲဒီဘက်ကောင်ကိုကျွန်တော်တို့ဘက်ကိုလက်ခံမှုတွေစတင်ပြီးလုပ်နိုင်ပြီဆိုတဲ့အချိန်ကြလို့ရှင်လိုရတဲ့ဟာကတော့ဟိုနိုင်ငံကတိုင်းဝမ်ကလည်းဟိုလာဖို့တော့ကျွန်တော်တို့ပြောင်းလဲပါတယ်ဒါလည်းလာမှာပါဒါတော့ကုလသမဂ္ဂလည်းကျွန်တော်ကုလသမဂ္ဂလည်းထိတွေ့ဆောင်ရွက်မှုတွေရှိပါတယ်အဲ့တော့နေရာတွေကတော့ဟိုဖြစ်လာမဲ့သဘောရှိပါတယ်လောလောဆယ်အချိန်ဒီမှာတော့ဒီချိန်ကြီးကဟိုဘက်ကဟာကလောလောဆယ်လိုအပ်ချက်လို့မြင်နေကြတဲ့အခါကျတော့အဲ့ဒီဘက်ကိုပဲသွားဖို့တော့ရှိမှာပေါ့
ဟုတ်ကဲ့ပါတမကြီးအခုတော့ဒီလုံချုံရဲကောင်စီမူချမ်းနဲ့ပတ်သက်ပြီးတော့တမကြီးတို့ကဒီမူချမ်းနဲ့မှာပါတဲ့အချက်တွေကိုဟိုစဉ်းစားဖို့ရောရှိပါသလားဒီဟာကိုဆုံးဖြတ်ချက်မကြရေးတခုကိုပဲဥတည်ထားပါသလ
ားကျွန်တော်တို့ကတော့လုံချုံရဲကောင်စီကတော့ဒီဟာကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရတာမလိုဘူးလို့ကျွန်တော်တို့ရည်တည်ထားတာပါပဲ
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဦးဟောင်းတူစွမ်းကိုမတ်တင်ကြီးတိုက်ကဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းပြည်ပခန့်ကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံပြီးနေရာချထားရေးမှာ2012ခုနှစ်တုန်းကလိုယာယီဒုက္ခသည်စခန်းအနေနဲ့ထားတဲ့သဘောမဟုတ်တော့ပဲအမြဲတမ်းနေထိုင်နိုင်မဲ့အခြေအနေအထိဖြစ်လာဖို့ကြေးရွာတွေတိဆောက်ပေးရေးကိုအာဏာပိုင်တွေဘက်ကစဉ်းစားစီစဉ်နေတယ်လို့အစိုးရလူကယ်ပြန်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ကိုရန်နယ်ကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြောပါရစေ
။ကျွန်တော်တို့ဒီပြန်လည်လက်ခံမဲ့စခန်းပေါ့နော်ပြန်လည်စခန်းမဲ့နေရာတွေပေါ့ဒီတောင်ပြိုလက်ဝဲတို့ငခုရတို့အဲ့ဒီနေရာတွေမှာသွားပြီးတော့ဟိုဆောင်ရွက်မဲ့လူတွေကကြည့်နေနေရာတွေကိုကြည့်တယ်ကြည့်ပြီးတော့အရင်တော့လက်ခံခဲ့ဘူးတဲ့နေရာတွေလည်းဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာအဆောက်အဦဟောင်းတာတွေကိုဟိုပြုပြင်လို့ရတဲ့ဟာကိုပြုပြင်မယ်ပြုပြင်လို့အရာဟုဆိုအစ်စ်တီဆောင်မယ်စသဖြင့်ပေါ့ဒါတွေကိုဆောင်ရွက်နေတယ်ဆိုတာကျွန်တော်သိရတယ
်သူတို့ကိုဘယ်လိုပုံစံမျိုးနဲ့လက်ခံမှာလဲသူတို့ငကိုနေနေတဲ့နေရာတွေမှာလက်ခံသွားမှာလားဒါမှမဟုတ်ကိုယ့်ဘက်သူတို့အတွက်နေရာသတ်မှတ်ထားတာမျိုးအဲ့လိုမျိုးနဲ့လက်ခံသွားမှာလား
တစ်ခုကတော့ကျွန်တော်တို့ပြောတဲ့အတိုင်းပါပဲဟိုပြန်လည်လက်ခံတယ်ပြန်လည်လက်ခံတယ်ဆိုတာလဲတနည်းထဲမှာအများကြီးလက်ခံလို့မရဘူးအရင်အတွေ့အကြုံတွေရပါတော့တရား150စသဖြင့်ဒါသူတို့အရင်တော့အတွေ့အကြုံရှိတဲ့လူတွေပြောကြတာလေကျွန်တော်လည်းမကြုံဘူးပေါ့ဆိုတော့အဲ့လိုမျိုးဆောင်ရွက်တယ်ဆောင်ရွက်တဲ့အခါကျတော့ကနောက်တစ်ခုကတော့နော်အခုဟိုကျွန်တော်ပြီးတဲ့လောက်ကတော့ဟိုညှိနှိုင်းဆောင်ရွက်မယ်ပေါ့ဥပမာဖြင့်ပြန်လာတဲ့လူတွေကသူတို့ငကူအိမ်ရှိရဲဆိုအိမ်ကိုပြန်ယုံမယ်လေအခုကရွာတွေမီးလောင်တာလည်းရှိရဲလေမီးလောင်တာကရှိတော့အဲ့ဒီမီးလောင်ထားတဲ့နေရာတွေမှာကျွန်တော်တို့ကနေပြီးတော့ပြန်ပြီးတော့အစ်စ်ဘူးစပြီးတော့ဆောက်ဖို့ပနဲ့ချပြီးဆောက်ဖို့လုပ်နေပြီးဒါတွေလည်းထောင်ရက်နေတယ်ဆိုတော့ဟိုပြန်လာတဲ့လူကသူတို့ဟိုငကုတ်မူလရှိအိမ်ရှိအိမ်ကိုသွားမယ်မူလအိမ်မရှိရင်အဲ့ရှိတဲ့ဒီပထမခဏသခန်းမှာခဏနေမယ်ခဏနေရဲဆိုတာ2012ကကဲ့မီဖြစ်သွားတဲ့ပုံစံမျိုးတော့လုံးဝဖြစ်မခံဘူးအဲ့လိုလည်းမဖြစ်ဘူးမဖြစ်ဘဲနဲ့ခဏနေပြီးရင်အိမ်ရှိအိမ်ပြီးရင်အိမ်ကိုသွားမယ်အဲ့တော့ကျွန်တော်တို့ကအခုဘာပြန်စဉ်းစားလဲဆိုတော့ဟိုအိမ်ကျွန်တော်တို့ရှိမှာစည်ရင်းတွေရှိတယ်လို့ပြောပါတယ်ဒီဟိုဒီနယ်ဆိုရစည်ရင်းတွေရှိတော့ပြန်လည်လက်ခံတဲ့နေရာမှာကျွန်တော်တို့ကအခုလည်းဟိုအိမ်တွေဟိုအစ်စ်တွေဆောင်နေတာတွေစတော့မယ်ဘာဖြစ်လို့လဲဆိုတော့ဒီ Union UEHRD မှာ Union Enterprise မှာပါဝင်တာပြည်ရင်းနဲ့တိုင်းကအစိုးရတွေအကုန်ပါဝင်တဲ့အတွက်ကြောင့်တချို့ဟိုမှာရန်ကုန်တိုင်းလို့ ERU တိုင်းလို့ဆိုရင်ပေးရောတာဝန်ယူတယ်စသဖြင့်အဲ့လိုတာဝန်ယူကြတယ်နောက်ပြီးတော့စီဝါရေးလုပ်ငန်းရှင်တွေကလည်းအဲ့လိုယူအားလိုက်နေရာလိုက်တာဝန်ယူကြတာတွေအခုစနေပြီပေါ့နော်အဲ့လိုမျိုးယူပြီးရင်ဆောက်တော့မှာပေါ့နော်ဆောက်ပြီးဆိုလို့ရှိရင်အိမ်ရှိပြီဆိုတော့ဟိုဘက်ဒီဘက်ဟိုစည်ရင်းတွေရှိတော့ညှိမှာပေါ့နော်ဟိုဘက်နဲ့ဒီလူတွေအတွက်တော့အိမ်ပြီးနေပြီအဲ့မှာလွတ်လိုက်ပါတော့အဲ့စသဖြင့်ပေါ့အဲ့ဒါဆိုရင်ဓာတ်ရိုက်အိမ်ထဲကိုဝင်သွားမယ်လေဟိုကြားမှခံစရာမလိုတော့ဘူးပေါ့နော်အဲအဲ့ဒီပုံစံမျိုးလဲစဉ်းစားရခင်ဗျာဒါသုံးပြတာတော့မဟုတ်သေးဘူးเนา
ะခုနစကန်းဆိုတဲ့ဥစ္စာဒီဒုက္ခတဲ့စကန်းဆိုတဲ့ဥစ္စာဘယ်ရဟာကိုပြောတာလဲခင်ဗျာ
စ khan mi shi u ba sakhan ma mi shi u lakhan ye sakhan pyo da ya ai ma overnight pe shi me overnight so tait la me sait sit me ai ma tanya ni me ni pi lo shi yin a wit sa ma ba yin wit sa pe me sa 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 de pyin mo season pi lo aing shi de so aing ho pyan twa lai yo me a la chaung mo lo chan lo wa ni pho ni ya 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 aung chi chan lo wa aku de ya chu pi lo a ri process ki ya chan lo chin ne sa pho ne ho bak ka pyan yauk pho ne si sit pho so yin
လာနင်းနေတော့ကြာနိုင်သေးတယ်ဟုတ်တယ်မလားကျွန်တော်ဒါစဉ်းစားကြည့်ရရိုးရိုးလေးအဲ့တော့ဒီကြမ်းထဲမှာကျွန်တော်အိမ်ရေးစနေပြီလေပန်းတက်တေချအိမ်နေစောက်ဒါတွေလုပ်နေပြီဟုတ်ကဲ့အဲ့တော့ဒုက္ခတွေဒီစာလို့လက်ခံတာကဘယ်တော့စပြီးတော့လက်ခံမလဲမသိသေးဘူးခင်ဗျအမြန်ဆုံးလုပ်မယ်လို့ပြောတယ်အမြန်ဆုံးလုပ်မယ်လို့ပြောတယ်မခံသေးဘူးလက်မခံသေးဘူးဘာဖြစ်လို့လဲဆိုတော့လက်ခံလို့ကိုမရ
ပါဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ရမှာကရခိုင်ပြည်ပကကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အကြက်တွေဟာတိတ်ကိုကြီးမားလွန်းတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်အချိန်တိုတိုအတွင်းဒုက္ခသည်6သိန်းလောက်ထွက်ပြေးလာတာကြောင့်အရင်ကတည်းကရှိနေပြီးသားဒုက္ခသည်စခန်းတွေထဲမှာလူရေတသန်းနီးပါးလောက်ထိဖြစ်လာတယ်လို့လူအချက်တွေကလည်းအများပြားရှိနေတဲ့အကြောင်းရိုက်တာသတင်းတပုတ်ပေါ်အခြေခံပြီးမက်ခင်ဖြူတွေးတင်ပြပါမယ
်ဒီကနေ့ဩဂတ်စ်လတဲ့ရခိုင်ပြည်နယ်မှာတချို့ပြန်လဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေကြုံမယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့အထူးအထူးရေးမှူး LHRC ကပြောပါတယ်အခုကြုံတွေ့နေရတဲ့ရိုဟင်ဂျာဒုက္ခသည်အချက်အသေးရဲ့အတိုင်းအတာနဲ့ပမာဏကတိတ်ကိုကြီးမားလွန်းတာကြောင့်အကူအညီပေးရေးလုပ်ငန်းတွေကိုလက်ရှိတဲ့ပုံပြီးအများကြီးတိုးမြှင့်ဆောင်ရွက်ရလိမ့်အောင်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့မစ္စတာစီကပြောပါတယ
် Quite a number of people in dire needs of everything from shelter to water sanitation hygiene food.
အခုညီတဲ့လူဝန်နေတဲ့သူတွေအများကြီးရှိနေပါတယ်။လေကြာမိုးကာကနေတောက်သုံးရေးဒီကိုရေးတန်ရှင်းမှုအစားအစာစားတဲ့လူဝတ်ချက်တွေအပြင်အရေးကြီးဆုံးကတော့လူကုန်သိက္ခာခင်းနေရတဲ့အဖြစ်တွေပါ။ဒီလူဝတ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုစ조사ပြီးတော့တက်နိုင်သမျှဝိုင်းဝန်းကူညီကြတဲ့သူတွေကိုကျေးဇူးတင်ရပါတယ်။ဒါပေမဲ့ကျွန်တော်တို့အခုကူညီပေးနေတာတွေကလက်ရှိအကျပ်တည်းရဲ့တိုင်းတာနဲ့နှိုင်းဆိုင်အများကြီးနည်းနေပါသေးတယ်။
ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံဘက်ဆန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာတဲ့ဒုက္ခသည်6သိန်းလောက်ရှိပြီးတော့အရင်ကတည်းကရှိနေတဲ့ဒုက္ခသည်တွေနဲ့ပါဆိုရင်စုစုပေါင်းဒုက္ခသည်ဦးရေဟာ8သိန်းကျော်လောက်ရှိလာတယ်လို့ဒုက္ခသည်ရေဆောင်ရွက်နေသူတွေကပြောပါတယ်။ဒီလူတွေအတွက်အသေးအမွှားဖျားနာမှုတွေကနေအသက်လူခွဲစိတ်ကူတာရတဲ့အထိလိုအပ်တဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုတွေပေးနိုင်ဖို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ကဒုက္ခသည်စခန်းရဲ့အပြင်ဘက်မှာယာယီစေယုံစောက်ပြီးတော့ကုသမှုတွေပေးနေတာပါ။ဒီစေယုံမှာလူနာ 1,500 နီးပါးကိုကုသပေးခဲ့ပြီလို့ဆရာဝန်တွေကပြောပါတယ
်။ We have treated 1,478 patients in the outpatient department.
ပြည်ပလူနာဌာနမှာလူနာ 1,428 ယောက်ကိုကျွန်တော်တို့ကုသပေးခဲ့ပါတယ်။အားလုံးမဟုတ်ပေမဲ့တော်တော်များများကဖျားနာနေတဲ့သူတွေပါ။ခွဲစိတ်ကုသပေးခဲ့တဲ့လူနာကတော့18ယောက်ရှိပါတယ်။အများစုကအသက်လူပြီးခွဲစိတ်ခဲ့ရတာပါ။
And we have seenin antenatal care about
2030လောက်ကိုဝင်ဆောင်ချိန်မှာဖြစ်တဲ့ဆောင်းဆောင်မှုကိုပေးရပါတယ်။မွေးဖွားပြီးတဲ့နောက်ပိုင်းမှာမိရဲ့ရောဂါဖြစ်နေတဲ့လူနာတွေလည်းရှိပါတယ်။ကလေးမွေးပေးတဲ့နေရာမှာတော့အခက်အခဲတွေရှိနေတော့မှာပဲ
။နိုင်ငံတကာကြက်ချင်ဒီအဖွဲ့မှာအလုံးလုံးနေကြတဲ့ဆရာဝန်တချို့ကပြောသွားတာပါ။ဒုက္ခတဲ့တိမ့်တဲ့ချီအတွက်ဂရင်းနီးယား30တာဆက်နဲ့ဆေးရုံသာရှိတယ်လို့အာရပြတ်တောက်မှုနဲ့အိမ်သာအလုံးလောက်မရှိတာတွေကြောင့်လဲနောက်ဆက်တွဲကျန်းမာရေးဆိုင်ရာပြဿနာတွေအများကြီးထပ်ပြီးဖြစ်လာနိုင်တယ်လို့ဆေးဘက်ဆိုင်ရာအကူအညီပေးရေးဝန်ထမ်းတွေကသတိပေးပြောဆိုနေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်အဖွဲ့အာဆာကလူကျွေးရေးကိစ္စကံအများပြားကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလူကျွေးရေးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းမှုတွေဆောင်ရွက်ရမှာလူခွေရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တိမ့်တဲ့ချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရတယ်လို့တဟာလူမျိုးတုံးတုတ်တင်ရှင်းလင်းရာရောက်တဲ့ဆိုပြီးတော့လည်းနိုင်ငံကလူခွေရေးအဖွဲ့တွေနဲ့အနောက်နိုင်ငံအစိုးရတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
နေဆန်းဖြတ်ကျော်တင်းဆောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ကမ္ဘာ့ကြက်ချင်ဒီအဖွဲ့ရဲ့သဘောထားကိုမက်ခင်ဖြူတွေးပြောပြခဲ့တာပါဒီလိုနိုင်ငံကပြောဆိုဝေမှန်မှုတွေရှိနေခြင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမှာနေမျိုးအခြေအနေတည်ငင်လာပြီလို့ဆိုပြီးနေမျိုးရှင်းလင်းလုပ်ခဲ့တဲ့စစ်ကြောင်းတချို့ကိုဘူးတီတော်မောင်းတော်ဒေသကနေရုတ်သိမ်းမယ်လို့တက်မတော်ကကြေညာလိုက်ပါတယ် တမရဘောနိုင်ငံတကာဖိအားတွေရှိလာခြင်းမှာအခုလိုစစ်ကြောင်းတစ်ချို့ကိုပြန်လဲရုပ်သိမ်းဖို့လှုပ်လာတဲ့လိုလဲတုံ့တက်မှုတွေရှိနေပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်။
ရခိုင်ပြည်နယ်ဗိုလ်စီတောင်မောင်တော်ဒေသမှာဩဂုတ်လ29ရက်နေ့ကအကြမ်းဖက်သမားတွေကလုံခြုံရေးစခန်း30ကိုတချိန်တည်းတပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်တမ်ရော်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကနေမြေတီငင်အေးချမ်းမှုအတန်အသင့်ရလာတာကြောင့်တမ်ရော်တရင်တပ်ဖွဲ့တချို့ကိုဗိုလ်စီတောင်မောင်တော်စစ်စင်ရေးနေမြေကနေရုပ်သိမ်းပြီးစစ်တွေမြို့မှာအရန်အင်အားဖြင့်စုဖွဲ့ထားရှိကြောင်း ကံတွေဟာလုံခြုံရေးအတွက်စိုးရိမ်နေကြောင်းကမ်းကြီးရခိုင်ရွာကဒေသခံတဦးကအခုလိုပြောပါတယ
်ကိုကိုနဲ့တုံးတုံးတော့ပြန်ရောက်သိရပါတယ်ခင်ဗျာရောဝဲတပတ်ကျေစုရေးတဲ့ဖော်လို့ရှိပါတယ်ခင်ဗျာကျွန်တော်တို့ကတော့သူ့ရဲ့ထောက်ထားမှုတွေရှိတာပေါ့ဒီတဲ့လုံခြုံရေးရှိရင်များတော့အဖြစ်သူတို့ကနေပြီးတော့ဒီလိုချိန်မျိုးဝင်ရောက်တိုက်ခိုက်နိုင်တဲ့အနေကတော့ရှိတာပေါ့
ဒီလ22ရက်နေ့ကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်စီယိုအနီးမှာအကြမ်းဖက်သမားတွေကတနက်နေ့ပြစ်ခတ်တာကြောင့်မောင်းတော်မျိုးနဲ့အောင်တပြေကြီးရွာကဒိုင်းနဲ့အမျိုးသား2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဩဂုတ်လအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတလာနီးပါးအကြာမှာနေရက်ဒေသကနေတင်းဆောင်ခဲ့တဲ့ရခိုင်နဲ့အခြားတိုင်းသားတွေအတော်များများဟာနေရက်ပြန်ခဲ့ပါတယ်။ဒါပေမဲ့ဟိန္ဒူဘာသာဝင်တွေကတော့နေရက်မပြန်ရဲပဲရှိနေစေဖြစ်ပါတယ်။လက်ရှိအခြေအနေကိုဟိန္ဒူလူမှုရေးအသင်းအဖွဲ့ခေါင်းဆောင်ဦးနီမောက
မွတ်စလီရာဒါနောက်ပြန်တိုင်းနေပါညာရယ်ဟောလာဟောလာဖြစ်ရတယ်လေသူတို့ကလည်းဟောလာဟောလာပြရားလို့သိနေကြတော့
ဟိန္ဒူဘာသာဝင်တွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားစဉ်ကမောင်းတော်မျိုးမှာ6ယောက်အသက်ခံရတယ်လို့ခမောင်းစိတ်မျိုးအညီရဲဘော်ကြကြေးရွာမှာလည်း45ယောက်တပ်ဖြတ်ခံရပြီးလူ90ကျော်ပျောက်ဆုံးနေစေဖြစ်ပါတယ်ပျောက်ဆုံးသူတွေဟာတပ်ဖြတ်ခံရပြီးချောင်းရီမှာမျောလိုက်တယ်လို့ယူဆကြောင်းလဲဦးနီမောကပြောပါတယ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုပြီးလူကြိုရေးတပ်ဖွဲ့တွေကနေမြေရှင်းလင်းတဲ့နောက်မှာအစ္စလမ်ဘာသာဝင်6သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒီလိုလူသိမ်းနဲ့ချီပြီးတိမ်းရှောင်ခဲ့တဲ့နောက်ကုလသမဂ္ဂလူကြိုရေးကောင်စီကရခိုင်ပြည်နယ်စစ်စင်ရေးတွေကိုအ мян ဆုံးရဆိုင်ရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံရေးတောင်းဆိုချက်တွေအပါအဝင်ဆုံးဖြတ်ချက်မူကြမ်းကိုအခုရက်ပိုင်းကပဲအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေထားပါတယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရခိုင်ပြည်နယ်မြောက်ပိုင်းကနေလုံခြုံရေးတပ်ဖွဲ့ဝင်တွေရုတ်သိမ်းတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ်
။အဲလိုတပ်မတော်တစ်ခုစစ်တပ်တစ်ခုရဲ့ဆုတ်အတက်ဆိုတာမျိုးကိုတရားဝင်ကြီးညာတယ်ဆိုပြီးကဟုတ်လား။ဒီမှာလည်းအကြောင်းတစ်ခုရှိမှာပေါ့။ဒီတပ်တစ်ခုရဲ့လုံခြုံမှုကြီးရဆိုတဲ့အပိုင်းမှာနော်ဒီကာကွယ်ရေးအမည်နဲ့လုံခြုံရေးအမည်နဲ့ပါလိမ့်မယ်။ကာကွယ်ရေးအမည်ရဒီဆုတ်ရင်လည်းဆုတ်လို့ပြီးတော့လုံခြုံရေးအမည်ရဒီမှာလက်ခံလေးကိုကြံခဲ့မှာပေါ့အဲဒီဒေတာလုံခြုံမှုကိုပေးနိုင်တဲ့အဖွဲ့အစည်းများရဲ့ဟိုဒါနေရာယူမှုကလည်းရှိနိုင်တာပေါ့ကျွန်တော်တို့မြန်မာကစစ်ပြေစီကအားလုံးပကူလက်နာမိနေလေ
တက်တွေရုပ်သိမ်းတာဟာနိုင်ငံတကာရဲ့ဖိအားနဲ့လည်းသက်ဆိုင်နိုင်ကြောင်းဆက်ပြောပါတယ
်ဒီမှာတော့ breaking ရဲ့အခုကျင့်သိရေပို့ပြနောက်အမေရိကန်ကလည်းပါညာပါညာအားလုံးရဲ့ပြစ်မှတ်ကဒီဒေါ်ဆန်စစ်ကြီးတို့ရဲ့အဆိုရမဟုတ်ဘူးပြဘုရားမကြီးမင်းအောင်လည်းတက်တွေဖြစ်နေတာကိုအဲ့လိုတကွချစ်တကွချင်ဒီခင်းကျက်ပြအောင်လုပ်လာပြီဆိုတော့ကျွန်တော်တို့လည်းတဘောပေါက်တယ်။ဒါကျွန်တော်တို့အားလုံးတဘောပေါက်နေကြတာပြီလေ။အဲ့တော့အဲခုနပြောလို့ပေါ့ကျွန်တော်တို့ကပိုနည်းနည်းနည်းပြေးမှာပေါ့ပုတ်လာ။အဲကျွန်တော်တို့ကလည်းပိုပြီးတော့နော်ဒီလက်ရှိစီးရဲလက်ချမှုကနိုင်ငံတကာပြည်အားလို့သူတို့ပို့ပြီးမှာပေါ့
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူတွေတင်းချီပြီးထွက်ပြေးရတာဟာရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းစိုးဝါးတဲ့လူခွင့်ရချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတမ်မရော်နဲ့တမ်မရော်ကြီးကဲတွေအပေါ်အမေရိကန်နဲ့ဥရောပသမဂ္ဂကအရေးယူဒဏ်ခတ်မှုတွေကိုစတင်လှုပ်ဆောင်နေပါတယ်။ပြစ်မှတ်ထားဒဏ်ခတ်မှုတွေလုပ်ဖို့လည်းအမေရိကန်အစိုးရကစဉ်းစားနေပါတယ်
။ဒီလိုသတင်းတော့ကုမိုးစုံရဲ့သတင်းပေးပို့ချက်ပါခင်ဗျာ။ရခိုင်ပြည်ပကကြောင့်မြန်မာစစ်တပ်တောင်းဝန်ရှိသူတွေကိုပြစ်မှတ်ထားပြီးနိုင်ငံကကဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်လာပါတယ်ဒီဒဏ်ခတ်ပိတ်ဆို့မှုတွေဟာမြန်မာဒီမိုကရေစီအပြောင်းအလဲအတွက်အထောက်အကူဖြစ်စေမလားထိခိုက်စေမလားဆိုတာကိုလာမယ့်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဂျာတာပရိသတ်ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနုမီတာ25 kilohertz 11965လိုင်းနိုမီတာ32 kHz 933ည၊လိုင်းနိုမီတာ51 kHz 585တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမကြီးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တင်ဆက်မှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒါကိုကျွန်တော်တို့ကဘလို့ပုံမှန်နဲ့ပြီးယူရမလဲဆိုတာဆိုတော့ဥပဒေချုပ်ကိုတိုင်းတယ်။တိုင်းပြီးတော့ဒီကျွန်တော်တို့ကကက်ဘိနက်ဖွဲ့ဆုံးဖြတ်ပြီးတော့ခန်းခန်းကဝန္ဒနာပြည်နှံစုံမြန်မာ95ရက်ခါကြီ
းမုံကြီးရဲ့မှာပွဲလို့ရိုက်သွားတဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့မုံကြီးနဲ့အစိုးရကဘယ်လိုမျိုးအရေးယူဆောင်ရွက်မှုတွေရှိနေသလဲဆိုတာကိုနောက်ပိုင်းတိုင်းရင်းသတင်းလွှာမှာနားဆင်ရပါမယ်ခင်ဗျာ။အခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာAutism ခေါ်ပေါင်းသစ်ဆိုင်ရေးပုံမှန်မဖြစ်တဲ့ယောဂအကြောင်းအပိုင်းတစ်ကိုတင်ပြထားပါတယ်။ကလေးဘွားကစဖြစ်တဲ့ဒီပေါင်းသစ်ဆိုင်ရေးပုံမှန်မဖြစ်တဲ့ယောဂဟာမြန်မာနိုင်ငံမှာတဖြည်းဖြည်းပိုအတွေ့များလာပြီးယောဂမပြင်းထန်မီကြိုတင်ကာကွယ်သင့်တယ်လို့ကလေးကျန်းမာရေးပညာရှင်တွေကသုံးသပ်ကြပါတယ်။ဒီအကြောင်းရန်ကုန်ကလေးဆေးရုံကြီးကကလေးအုံနှောက်အာယုံကျော်အထူးကဒေါက်တာအေးမြမင်းအေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
โอเคดร.อีเมียมินครับကျွန်တော်တို့ဒီ autism လို့ခေါ်တဲ့ဒီကလေးငယ်ဘဝကနေစဖြစ်လာတဲ့ဒီပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂနဲ့ဒီဝတ်သက်ကာကွယ်ဆေးထိုးတာနဲ့မပတ်သက်ဘူးဆိုတာကိုကျွန်တော်တို့သက်သေပြခဲ့ပြီးတဲ့အကြောင်းလေးကိုပြောပြပြီးမှဒီတစ်ခေါက်တော့ဒီ autism ယောဂဖြစ်ရခြင်းနဲ့အဲ့ဒီယောဂအကြောင်းလေးကိုပြောဖို့စီစဉ်ထားပါတယ်အဲ့ဒီတော့ဒီ autism ယောဂဆိုတာဘယ်လိုမျိုးဆိုတာလေးကိုရှင်းပြပြီးတော့ဒီဖြစ်နေတဲ့အနေအထားဘယ်လောက်ရှိလဲဆိုတာပါဆက်ရှင်းပြပေးပါလားဆရာမကြီး
ကလေးတွေမှာအခုဖြစ်တယ်လို့လူတွေသိလာကြတဲ့ autism ယောဂလို့ခေါ်ရင်လည်းရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကတော့ဒါကိုတခြားသောကိလေသာတွေမကောင်းမှုဖြစ်နေတဲ့ယောဂလေးနဲ့အထည်လွဲမှာဆိုလို့ဒါကလေးတွေမှာအခုဖြစ်တတ်တဲ့ပေါင်းရင်းဆက်ဆက်ရေးနဲ့ပတ်သက်ပြီးပုံမှန်မဖြစ်တတ်တဲ့အနေအထားလေးတစ်ခုလို့ပဲရင်းသေးချင်ပါတယ်ကျမတို့လည်းလူနာတွေကိုအဲ့လိုပဲရှင်းပြလေးရှိပါတယ်ယောဂဖြစ်တဲ့အနေအထားကိုပြောရရင်တော့ကျမတို့ကလည်းအမြဲတမ်းဒီပါလောက်ဒီလိုကလေးတွေကိုလက်ခံပြီးတော့မှကြီးရှုပေးနေရတဲ့ဆိုတဲ့အတွက်ကြောင့်ကျမတို့အဖို့ကတော့တဖြည်းဖြည်းပိုပြီးများလာရင်လည်းခံစားမိပါတယ်ဒီလိုမျိုးတဖြည်းဖြည်းများလာတာကတော့ဒီကလေးတွေမှာဖြစ်တတ်တဲ့ autism ဆိုတဲ့အကြောင်းကိုလည်းပဲဒီပါရီအနေနဲ့ဆရာဝန်ကြီးအနေနဲ့ကပိုပြီးသတိထားမိလာကြတယ်ပိုပြီးသိလာတဲ့အတွက်ကျမတို့ကြီးကိုလွှဲပေးတဲ့အတွက်လည်းပိုပြီးများများတွေ့ရတယ်လို့ထင်ပါတယ်နောက်တစ်ခုကတော့ကြောင်လဲလာတဲ့လူမျိုးစနစ်ပေါ့နော်မိသားစုတွေကအလုံးမိသားပေါ့အထူးရှိအဖေရောအမေရောပေါ့အလုပ်ထွက်ပြီးတော့လုပ်ရရဲ့ကလေးတွေနဲ့အတူတူချိန်ပေးပကားပြောတာဆော့ပေးတာအချိန်ပေးနိုင်တာကနည်းသွားပါတယ်အဲ့တော့ကျမမြင်တာကတော့ကလေးတွေအတွက်ပေါ့နော်ဟိုမိသားတွေနဲ့ဆလဲတကင်းနေတာနဲ့နွေးနွေးထွေးထွေးနေတာဟာဒီလိုအခြေအနေမျိုးတွေကိုသိပြီးတော့မဖြစ်စီပေါ့เนาะ
now ဆိုတော့အဲ့တော့ဒီခုနကမိသားစုနဲ့ဒီဖက်လဲတကင်းမနေနိုင်တဲ့အပေါ်မှာပေါ့เนาะဒီဖြစ်နိုင်တဲ့အနေအထားတစ်ခုအပြင်တခြားဆရာမကြီးဒီယောဂါကိုဖြစ်စေနိုင်တဲ့ဒါမှမဟုတ်ရှင်လဲဒီယောဂါဖြစ်ဖို့အန္တရာယ်ဖြစ်စေနိုင်တဲ့အချက်တွေရှိသေးလားဆရာမ
ပြောရရင်တော့ဒီသေသေးချာချာဘာမှယောဂါအခံမရှိဘဲနဲ့ဖြစ်တဲ့ autism ကိုကျမတို့က primary autism လို့ခေါ်ပါတယ်နောက်ကွယ်မှာယောဂအခြေခံတစ်ခုခုဖတ်ပြောတော့မှရှိပြီးအဲယောဂရဲ့နောက်ဆက်တွဲအနေနဲ့ဒီလိုလက္ခဏာမျိုးတွေနဲ့တွဲပေါ်လာတယ်ဆိုလို့ရှိရင် secondary autism လို့ခေါ်ပါတယ်အဲတော့ primary autism ဆိုတာကတော့များသောအားဖြင့်သူ့ရဲ့ဒီဇာအရာပဝင်းကျင်အရာဖြစ်လာတဲ့ autism ရှိပါတယ်အဲလို primary autism နေမှာဆိုလို့ရှိရင်သူ့ရဲ့ပဝင်းကျင်ကမာမိကနှစ်ပါးကိုယ်တိုင်ကသူ့ရဲ့မောင်နှမကြီးကိုယ်တိုင်က autism လို့သတ်မှတ်ရတော့အောင်လက္ခဏာတော်တော်များများရှိရစေရင်တော့ เอลูคลีนิวรีมาฮะตัวกูรายเงี้ยเลยออเดอร์เซนเออแต่มาลุยอะไรอย่างไรของปู่ย่าเลยบอสยาแต่มีบ้านอย่างตัวกูรายมาเต็มมาเบียวละไอ้รอกคลีโอเลยเต็มมาเบียวหูปะเนาะจะมาหรอเอลูบ่าวเวียนเจียวพิซซ่าหรอลูยูซ่าบาร์เลยไอ้แฟรนด์วีออเดอร์เซนทุกอย่างแต่แกนวีออเดอร์เซนงั้นหรอเออเดอะคาเดลีจ้าลูชีมาลุยอะไรเงี้ยมาเลยตัวย่ารามย่าบ้านเลยแค่ใส่เต็มตัวมีวีเราเดอะคาเดลีจะช่วยอะไรเงี้ยมาหรอมาคิวีใส่เต็มตัวมีวี เอลูมิวบอกน้องดาบาวินเจียเนี่ยที่จะมาอยู่ที่ใครสิไหมเด็กก็ใช่ยานี่ตัวเรามาตัวเดียวเอาหน้าดีอายุจอยมาบาวินเพื่อที่จะสิบปีนี้พี่บอกว่าตัวกูน่าเชื่อตัวปีเดียวด้วยที่ใส่เอาหน้าคนเดียวอายุจอยคนเดียวหูยกงลงหูที่ใครตัวเดียวด้วยรู้มาเนี่ยยี่เล่นเนี่ยคนน่าเดียวดูออเดอร์เนี่ยและคนน่าดีกว่าด้วยพี่เราตัวยาอยู่บอกน้องดาคาเดลีเล่ที่ชุดตัว ขณะกูยังสิว่ากันมาพิเศษมาตัวมวยแบบพิจารณาเอาแม่ใจลงมาลงไหนเนี่ยค่ะมาที่เอาน้อยสักตัวจะดีมาเลยเว้ยอันนี้ตัวเอ็ดด้วยเอ็ดดูมีโยกะที่กันสี่คลีดีมาเลยเว้ยที่ออเดอร์เนี่ยและขณะลีดีดูมีตัวยาเด็ดเนาะอาจจะโยกะดูมีลีดีเนี่ยตัวเอ็ดดีว่าเราเลยลาเด็ดเด็ดบ่เนาะ
โอเคใช่ไหม
พี่เอากาวเงินได้ในไทยอ๋อเปลือกสิเลยคุณอาจจะมารูปย่อตัวมีบ่เนาะไพรมารีออเดอร์มาส่วนเนาะมีโยบีจ้าอาทิตย์คุณอาจะย่อตัวมีโยบีตาสูงเนี่ยเช่นสีดาหน้ากูเย่คลีดีเนี่ยสกัดย่อสูบีอาหนุ่ยทุยตัวเนี่ยยีบีเดสโซบีเดได้ยาโรเท่ากูพิบาร์เลยแต่ไม่ได้ยาโรที่ยายากันน้องกาวเงินให้เนี่ยรู้ว่าจะมาทำอะไรหรือเปล่า เราเอลูมิวมีดาวซีเนี่ยเช่นปีนี้เจ้าอาชีพเลยมาเป็นการเสียเก่าเนี่ยและขณะนี้ด้วยลามเอสูรุชินเนี่ยปีจวนาเลยดีเนี่ยการเงินดีว่าเรามาลดเงินเลยสุดเลยกิจสาวส่วนใหญ่ดีสุดท้ายที่สุดลูกปีเจ้าอาชีพถ้าสุดจะมาว่าออเดอร์เซนลูออเดอร์เซนสเปกทรัมดิสออเดอร์ลูคอบาร์เลยปีตัวสูรุชินาการอ่ะและขณะนี้ในบาบาเรชีเอคลีเรียนเจอเรามาเก่งหูที่ตาตาเนี่ยปีนี้แทน แล้วขณะเชียร์คลีดที่ป้าเวนไห้เนี่ยบอกเออคุณอาเปียวลุงอยู่แล้วขณะลีดอยู่เนี่ยบอกว่าเนี่ยจริงเราฟาดตุยเยเวสิเชตคุณอาปูวิจดีทารีคลีดเนี่ยนี่ก็จะนี่เป็นเนี่ยตัวลงสอเรนเนี่ยที่สกายเปียวเป็นเนี่ยสอบเป็นเนี่ยเราโกโก้ไรโก้ก็จะมีอารมณ์รู้สิ่งที่กูคุณอาเปียวลุงน่าเลยเนี่ยที่สิขวามเอสุยเนาะตัวลุยอารมณ์ที่ลุงอยู่คลีดอยู่ดีจริงเป็นเนี่ย เจ้าหนี้สี่อายุตัวนี้จะเป็นไหนมาเอริเจ้าหนี้เนี่ยสี่อายุเนี่ยกูเนี่ยมีไปกูเนี่ยสูรุษีเนาะเออที่ช่วยโยกะและขณะนี้เนี่ยป้าบาร์เรชีเอฟลีดีสูรุษีเนี่ยเนี่ยตัวเด็กไปเออปุ๊บมันเจ้าหนี้มาเรามาไล่หายเนี่ยบอกเนาะฟ้าเป็นหายเนี่ยฟ้าก็ที่อยู่ไพรมารีออเดอร์เซนส์อินเทลเจนซ์อินเนี่ยยี่ไปงานตัวมาเจตนามาเข้าเฝ้าตัวเนี่ยกูเนี่ยสะดวกเลยเอาสาระ ทุกอย่างนี่เลยด้วยจากกูว่าเลยจุลนาเลยเราเอามาเสด็จจากกูจุลนาเลยเอาเปลี่ยนมาเสด็จจากกูเองดูอยู่แก๊ปเช่นนี้เลยอ่ะมีอยู่สุดหรอคุณอาเจ้าหนี้มาตัวพี่ว่าเรามาเทรนนิ่งนี่อยู่ไหมน้าคุณอาลุลี่เจนเป็นจ้าอะไรไหมส่วนนี้ไอ้แก๊ปเดียจ้าเรามาแม่ตัวแม่ตัวลูกศิษย์คุณอาลุลี่เทรนสกูดิวจุลตัวเลยเข้ามาเลยไอ้เจตนาลี่มีชีวิตอยู่บ่เนาะมาส่วนเจ้าว่า
คลีเดียที่งานเนี่ยมันดูเป็นกวยเปียนี่แต่ชาติโอเคสั่งนี่ฮะเวลาไหนเนี่ยรู้เวลาลุ้นชิมเจ้าหนี้บุกิจาบุกแค่ตัวไหนเนาะโอเคเจ้าหนี้จะมาใช่ไหมผู้เอเมนซีเซนทุเรียนจะมาอีซีเซนปีมาโรอู้ฮ่องเคียนยี่มาอีตรงตาเจ้ากูน่าสนใจบ้างไหมอยากให้พี่เนี่ยฮะกบ้ากับสิ่งเวนซาร์เนี่ยอยากจะคุยเพื่อลาบาร์เลย
สิ่งนี้ต้องติดตามมาปฏิบัติการพิจารณาโมพิจารณาพิเศษในโมกุตาอดีตการท้าจาวาเร่ทำให้ผมอยู่ตัวใจด้วยในบางมิอาซัวจามีนายจ้าอู่อังเคงก็ต้องได้ยึดตาเต็มปากท้าวาเร่ยามาในงานเนี่ยดูที่สิ่งนี้ต้องคิดเลยใครพี่เนี่ยเจ้ากระว่าบิดยาด้วยสิ่งเวรซานในจาวาเร่ เป็นกรณีอันนี้เองมีอาพยาธิความรู้เนี่ยจำเป็นแต่ใครไม่จำยังใครพี่เนี่ยก็รู้ดีมีอันนี้มาเลยแต่พี่เรามาเสียงเราอุ้ยเลือดยังไงน้องสีเดือดลูกขมันพี่ยังใครพี่เนี่ยมาเราชิดเสียงยังไงน้องสีเดือดลูกสู้มาเลยแต่พี่เรามาเสียงเราอุ้ยจ้าเส้นลายมายังใครพี่เนี่ยมาเราตัววันนี้มาเลยยังใครพี่เนี่ยรักอุ้ยจะเนี่ยวิ่งเวียบ
မြန်မာနိုင်ငံသားအတူရတဲ့ဒီနေ့ဝင်ဝင်ရဲ့တဝက်တောင်မရှိဘူးလို့သိရပါတယ်။ရခိုင်မှာလူဦးရေ3,000-3,000ရှိပါတယ်။အိမ်နီးချင်းဘင်္ဂလားဒေ့ဟာရခိုင်ပြည်တဲ့လေးစားသာကျယ်ဝန်းပေမဲ့လူဦးရေက165,000ရှိပါတယ်။ရခိုင်ပြည်နယ်ကဥပဒေမဲ့ဝင်ရောက်မှုမွတ်စလင်မှမွေးဖွားနှုန်းမြင့်မားမှုလူငယ်တွေနိုင်ငံသားမှအလုပ်လုပ်မှုစတာတို့ကြောင့်ရခိုင်ပြည်နယ်မှာဒေသခံဥယျာဉ်နေပါနေပုံရပါတယ်မွတ်စလင်ဥယျာဉ်30ရာခိုင်နှုန်းရှိတယ်လို့ဆိုပေမဲ့မောင်းတော်မှာတော့90ရာခိုင်နှုန်းဟာမွတ်စလင်ဖြစ်နေပါတယ်ဒါကြောင့်စည်ရင်နွမ်ဘာပြည်ပြိပခတ်ပြင်းထန်တဲ့နေရာကိုဖွံ့ဖြိုးအောင်လုပ်ရမှာအခက်အခဲတွေအများကြီးရှိနိုင်ပါတယ်
ရခိုင်ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရေရှည်ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်ဒီကိစ္စဟာတဖြည်းဖြည်းချင်းလှုပ်ယူရမှာဖြစ်လို့နှစ်ပေါင်းအတော်ကြာမှဖြေရှင်းနိုင်မယ့်သဘောရှိပါတယ်လောလောဆယ်မှာတော့လူသားချင်းစာနာတဲ့ထောက်ပံ့ကူညီမှုပေးနိုင်ဖို့ကသာအရေးကြီးနေပုံရပါတယ်ရခိုင်တိုင်းရင်းသားဟာရခိုင်ပြည်နယ်မှာလူနည်းစုဖြစ်လာလိမ့်မယ်ဆိုတဲ့စိုးရိမ်စိတ်ဟာလည်းလူမျိုးရေးနဲ့ဘာသာရေးပြဿနာကိုတအုံနွေးနွေးဖြစ်စေပါတယ်မွတ်စလင်နဲ့ရခိုင်လူအဖွဲ့အစည်းကြားမှာလူမှုရေးယဉ်ကျေးမှုနဲ့ဘာသာရေးကျင့်စဉ်ဓလေ့တွေကွဲပြားခြားနားတာကလည်းယဉ်ကျေးစိတ်ရေးကိုခက်ခဲစေပါတယ်။ဒါကြောင့်မို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာကုလသမဂ္ဂဟာမပါလို့မဖြစ်ပဲအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့ယူဆကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတည်ငြိမ်နေတာမဟုတ်ပါဘူး။အစိုးရနဲ့လက်တွဲလုပ်သူကမွတ်စလင်နဲ့နိုင်ငံကရန်လုံနေသေးဖြစ်ပါလေအခြားခရိုင်တွေမှာအကြမ်းဖက်မှုမရှိသေးပေမဲ့ပြည်နယ်တစ်ခုလုံးကြီးလန့်စားစားဖြစ်နေပါလေလူအဖွဲ့အစည်းအချင်းချင်းကွာဟမှုကြီးမားလာလေလေအားလုံးလက်ခံနိုင်မဲ့နိုင်ငံရေးအဖြေရှာနိုင်ဖို့ခက်ခဲလေလေဖြစ်လာတယ်လို့အာဏန်ကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်2012လူမျိုးရေးအထူးဂရုနောက်ပိုင်းယုံကြည်မှုတိဆောက်ရတာခက်ခဲလာတဲ့အတွက်ကုသန်းရောင်းဝယ်ရေးကျဆင်းလာပါတယ်ချုပ်ချယ်ခံရတဲ့မွတ်စလင်စီးပွားရေးလုပ်ငန်းတွေများလေလေအစိုးရဝန်ထမ်းကိုလက်ထုံးမှုများလေလေဖြစ်ပါတယ်။လုပ်ငန်းခံရမကောင်းလို့ရခိုင်ပြည်နယ်ကထွက်ခွာတဲ့အလုပ်သမားတွေလည်းများပြားလာပါတယ်
။ရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာဒေသခံတွေအကျိုးအမြတ်ခံစားနိုင်အောင်လုပ်ဖို့အစိုးရကအာဏာကော်မရှင်ကအကြံပေးထားပါတယ်။ကြောက်ပြူအထူးစီးပွားရေးဇုံရဲ့အကျိုးသက်ရောက်မှုအလုံးကိုလေ့လာပြီးပြည်နယ်စည်းဝါးရေးကဏ္ဍတွေခန်းစားရမယ့်ကောင်းကျိုးဆိုးဖြစ်တွေကိုသုံးသပ်ဖို့ဗဟိုအစိုးရကိုတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မှာလိုအပ်တဲ့လူသားအင်အားကိုသိရှိနိုင်အောင်စစ်တမ်းကောက်ယူဖို့လည်းအကြံပေးထားပါတယ်။ကုန်းလန်းရေလန်းလျှက်စစ်ဓာတ်အားစတဲ့အခြေခံအဆောက်အုံတွေမှာပိုမိုရင်းနှီးမြှုပ်နှံဖို့နဲ့အသေးစားအလတ်စားစည်းဝါးရေးလုပ်ငန်းတွေဖွံ့ဖြိုးအောင်လှုံ့ဆော်ဖို့အစိုးရကိုတိုက်တွန်းထားပါတယ်။ကမိစားပြိုးရေးလုပ်ငန်းမျိုးစဘာကောင်းမွန်ရေးနဲ့စက်မှုလေယာမှာလေသမားကိုပညာပေးရမယ်လို့ဆိုပါတယ
်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးမှာဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးကောင်းမွန်ဖို့အရေးကြီးပါတယ်အခြေခံအဆောက်အုံတည်ဆောက်ရေးဂုဏ်သွယ်ရေးလူဝေမှုကြီးကြပ်ရေးဒုက္ခတွေနေရာချထားရေးလူကုန်ကူးမှုနဲ့မွေးရေးမောင်းကူးမှုတိုက်ဖျက်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနေဆက်လုံခြုံရေးစတာတွေဟာဘင်္ဂလားဒေ့ရှ်နဲ့လက်တွဲလုပ်ခံရမယ့်လုပ်ငန်းတွေဖြစ်ပါတယ်။ဒါပေမဲ့နေဆက်ရေးရမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာအမြင်ချင်းကွဲပြားပါတယ်။ဒါလို့အမြင်ချင်းအယူဆချင်းကွဲပြားခြားနားတာကိုတွဲဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းသင့်တယ်လို့အာဏာကော်မရှင်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကုန်တွယ်နိုင်ဖို့အတွက်မောင်တော်စီးပွားရေးဇုံတည်ဆောက်ဖို့စီစဉ်နေကြောင်းစက်တင်ဘာ1ရက်နေ့ထုတ်မြန်မာတိုင်းမှာဖော်ပြပါတယ်။မောင်တော်မျိုးနဲ့ကရင်ချောင်းကမ်းပါဒေသကမြေဧကတရားမှာကုံတွယ်ရင်းနဲ့ကုံဆုပ်လုပ်ရေးဇုံကိုအစိုးရနဲ့ပုဂ္ဂလိကတို့လက်တွဲတည်ဆောက်မယ်စီမံကိန်းဖြစ်ပါတယ်။လေယာဉ်ထုတ်ကင်နဲ့ရေဆွဲပစ္စည်းကိုမောင်တော်ကတင်ပို့တာရှိခဲ့ပြီးမဲ့ဘင်္ဂလားဒေ့ရှ်ကတင်သွင်းတာမျိုးမရှိသေးပါဘူး။ဒါကြောင့်မောင်တော်စီးပွားရေးဇုံဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုတိုင်တာမြက်ပဒဇိန်ဖြစ်လာမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ကောင်းချင်းရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်းအခြေစိုက် BNI 10သားတွေကအစီအစဉ်ထုတ်လွှင့်တာပါ
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi ko chin hat tin set tha da phit ba de
မင်္ဂလာပါရှင်ကျမကအနီပါဖီဘာဝိုင်းလုံသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်နှောမှာနားဆင်ရမှာတွေကတော့ UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့တက်နေရပြန်လဲထားထားရင်းနဲ့ပတ်သက်ပြီးတော့ဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာအကြမ်းဖက်အဖွဲ့တွေကနေလုံခြံခဲ့လို့မောင်နှမမျိုးနဲ့အောင်တပြည်ကျေးရွာကဒိုင်းနက်အမျိုးသား2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မွန်ဂီနယ်တထုံမျိုးနဲ့အလန်တရာသာသနာနယ်မြေအတွင်းကအလန်တရာဆရာတော်ဝန်စားသူလို့ပြောဆိုနေကြတဲ့ခွန်တန်ခေါ်ဇလရဲ့သာသနာညွှန်းနှွမ်းစီတဲ့ပြုမှုလှုပ်ဆောင်နေတဲ့အပေါ်မွန်ဂီနယ်အစိုးရအဖွဲ့နဲ့အမျိုးသမီးအဖွဲ့တွေကနေဘလို့အမြင်ရှိနေကြသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့တတမအချိန်မြောက်ဆွေးနွေးမှုအပြီးမှာ UNFC ကအဆိုပြုထားတဲ့အချက်၈ချက်စလုံးကိုဆွေးနွေးခဲ့ပေမဲ့နံပါတ်၅အချက်ဖြစ်တဲ့တပ်နေရာပြန်လည်ချထားရေးသဘောတူညီမှုနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖို့ကြံနေသေးတယ်လို့ DPN ဒုတိယအဖွဲ့ခေါင်းဆောင်နိုင်အောင်မငေးကပြောပါတယ်အော်တိုဘလ23ရက်နေ့က24ရက်နေ့အထိတွေ့ဆုံဆွေးနွေးမှုအတွင်းမှာအချို့အချက်တွေရဲ့အတိတ်ပဲဖော်ပြမှုစကလုံးအသုံးနှုန်းအသုံးပြုမှုတွေမှာနှစ်ဖက်နားလည်မှုတို့ကိုပြန်လည်ညှိကြဖို့ပဲလိုတော့တယ်လို့ဆိုပါတယ် UNFC နဲ့အစိုးရ PC တို့လာမယ့်နိုဝင်ဘာလ10ရက်နေ့မှာနှစ်ဖက်တပ်ပိုင်းဆိုင်ရာကပုဂ္ဂိုလ်တချို့လဲပါဝင်ဆွေးနွေးညှိနှိုင်းကြမှာဖြစ်ပါတယ်အဲ့ဒီဆွေးနွေးမှုမှာတပ်ပြန်လည်နေရာချထားရေးကိစ္စနယ်မြေပိုင်းခြားသတ်မှတ်ရေးကိစ္စတွေကိုဆွေးနွေးညှိနှိုင်းသွားကြမှာဖြစ်ပါတယ်
ပင်ဂလာမြန်မာနယ်စပ်နယ်စပ်မှတ်တိုင်46နဲ့49နီးမှာအရက်ဝက်လက်နက်ကင်အဖွဲ့တစ်ခုကနေတနက်တွင်နဲ့ပြစ်ခတ်ခဲ့တဲ့အတွက်မောင်တော်မြို့နယ်အမတ်တိနယ်မြေအောင်တပြေကျေးရွာကတိုင်းနယ်မျိုးတပ်နှစ်ဦးသေဆုံးပြီးနှစ်ဦးသေရန်ရရှိခဲ့ပါတယ်။အောင်တပြေကျေးရွာသားမောင်လှစိန်အပါဝင်တိုင်းနယ်မျိုးတပ်လေးဦးဟာပြီးခဲ့တဲ့တနင်္လာနေ့ညနေပိုင်းကဒေါ်ဝက်လက်ရာကနေနယ်စပ်ခြံစည်းရိုးအနီးအရောက်မှာအခုလိုပြစ်တတ်ခံရတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။တန်ရရရှိခဲ့တဲ့သူနှုတ်ကတော့အခုခါပူရီတောင်ဈေးရုံမှာဈေးကူတမှုခံယူနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ခရိုင်တွင်မှလုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းင်းရက်ပြီးအနှဲငယ်တင်းငယ်စပြုတ်လာတဲ့အချိန်မှာအခုလိုဒေသခံတွေတိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်
။ KNU ထိုင်းချုပ်နယ်မြေထဲကိုအစိုးရတပ်ဖွဲ့အချို့ကအကြောင်းကြားတာမရှိဘဲဝင်ထွက်သွားလာနေတာဟာစိုးရိမ်စရာဖြစ်တယ်လို့ KNU တပ်ဖွဲ့ဝင်တွေကပြောပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ရွာတန်းရှိကျွော်မှာဒေသခံများနဲ့နေမြေ KNU တာဝန်ရှိသူတွေကိုကြိုတင်အကြောင်းကြားခြင်းမရှိဘဲစစ်ယူနီဖောင်းနဲ့လက်နက်တွေကင်ဆောင်ပြီးအခုလ19ရက်နေ့ကနေ21ရက်နေ့အထိဒေသခံတွေကိုဈေးကူဖို့အကြောင်းပြချက်နဲ့ဝင်ထွက်သွားလာနေတာဖြစ်ပါတယ်။ခုလိုဝင်ထွက်သွားလာနေခြင်းအပြင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တဲ့အပြင်ဒေသခံတွေကလည်းစိုးရိမ်နေကြတယ်လို့ KNLA တက်ရင်18တက်ခွဲမှု3ကဗိုလ်ကြီးစောဆန်းတင်ကပြောပါတယ်
မိုင်းရှူမိုင်းနောင်ကာလန်တောင်ဘက်ချမ်းမှာရှိတဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA တပ်တွေတပ်ဆုပ်ပေးဖို့အစိုးရတပ်မတော်ကညွန်ကြားလိုက်ပါတယ်။အောက်တိုဘာလ20ရက်နေ့ကမိုင်းနောင်အမတ်တီစစ်စင်မှုကုကဲရေးဌာနချုပ်စစ်ပက်လုံချုံရေးအရာရှိက၎င်းအောက်တိုဘာလ21ရက်နေ့တုန်းကလည်းမိုင်းရှူမြို့အခြေချစစ်ပြူဟာက၎င်း SSPB SSA တပ်တွေဆုပ်ပေးဖို့ဝန်ထိုင်ဌာနချုပ်ကိုဖုံးတဲ့အကြောင်းကြားလာတယ်လို့ပြန်ကြားရေးဌာနကအရာရှိကပြောပါတယ်။တပင်းလမ်းဖောက်လို့ရေးစီမံကိန်းအတွက်မိုင်းရှူမြို့အရှိတ်ဘက်ချမ်းရှိ SSCB SSA တပ်တွေဆုတ်ပေးဖို့ရလခတိုင်းမှုကညွန်ကြားထားမှုလည်းရှိပါတယ်။အဲ့ဒီညွန်ကြားမှုနောက်ပိုင်းမိုင်းရှူမြို့နဲ့မိုင်းနောင်မြို့အတွင်းရှိအစိုးရတပ်တွေစီရေးပင်ဆင်မှုရှိနေပေမဲ့တခြားဒေသကနေစစ်အင်အားဖြစ်စည်းလာတာတော့မရှိသေးပါဘူး။
လက်နက်ချအလင်းဝင်ထားတဲ့မွန်ငင်းချန်းကကွယ်ရေးအထူးတပ်ဖွဲ့အနေနဲ့နိုင်ငံရေးပါတီဖွဲ့စည်းဖို့စီစဉ်နေတယ်လို့အော်တိုဘာလ20ရက်နေ့တံဖြူစရက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအထူးတပ်ဖွဲ့ရဲ့ဥက္ကဋ္ဌနိုင်ရွှေအောင်ကပြောကြားလိုက်ပါတယ်။လက်ရှိမွန်နိုင်ငံရေးပါတီတွေကွဲပြားမှုတွေရှိနေလို့မွန်နိုင်ငံရေးခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးဘယ်လမ်းကိုလျှောက်မလဲဆိုတာပြန်လည်ရှင်းလင်းသွားမယ်လို့သူကဆိုပါတယ်။မွန်ငင်းချန်းကကွယ်ရေးတပ်ဖွဲ့ဥက္ကဋ္ဌနိုင်အောင်နိုင်ကွယ်လွန်ပြီးချိန်မှာတပ်ဖွဲ့ဥက္ကဋ္ဌအဖြစ်နိုင်ရှောင်ကဆက်လက်ဦးဆောင်ခဲ့ပြီးနိုင်ရွှေအောင်ကတော့ဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပေမဲ့အခုနှစ်ဖွဲ့တီးခြားစီရပ်တည်လာတာဖြစ်ပါတယ
်။အခုသတင်းလွှာတွေဆက်လက်တင်ဆက်ပေးသွားမှာပါ
ตาตนาญูนันสีมูลุสองนี้ได้มูบีเนตะทุ่งมิ้วเนอลันเตียตาตนามีอตวินกะคอนตันคอสไลน์เนอภွဲကိုมูบีเนอซวยอภွဲกันนี่พันซีอเยยมูฤปิลุกนี่แก่บาเรလက်ရှိคอนตันหาทรัพย์ปีลุ่มยောက်นี่ตะโลดีตาอตวินตาตนาญูนันสีเดอปุมูฤลุสองนี้เดโลပြောบาเรมิกเลียมูงะนี่สุซีตินเสร็จทาบาเร
မွန်ပြည်နယ်တထောင်မြို့နယ်လန်တရာတာသနာနယ်မြေအတွင်းမှာဒုက္ကိုတူလန်တရာဆရာတော်ဖရာဝင်စားတဲ့ဆိုတဲ့ခွန်တန်းခေါ်ဇက်လိုက်ဟာမြို့သမီးတွေပေါ်ပန်းဦးဆွချင်းမွေးရစေတုံးဆွဲရောင်းဝယ်ချင်းစားတဲ့တာသနာကိုညှိုးနှွမ်းစေတဲ့ပြုတ်မှုတွေလောက်ဆောင်ချက်ကြောင့်မွန်ပြည်နယ်အစိုးရဖွဲ့ကနေဖမ်းဆီးရေးယူမှုတွေပြုလုပ်ခဲ့တာပါ
ဒါပေမဲ့သတင်းပေါက်ကြားမှုကြောင့်ခွန်တန်းဟာထွက်ပြေးလို့မြောက်သွားတယ်လို့သူ့ရဲ့အပေါင်း၅ဦးကတည်းကဖမ်းမိထားတယ်လို့လည်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။ကဏ္ဍကဖွဲ့ကဆုံးဖြတ်ချက်ချလိုက်တယ်။ဒါမှဆက်နေလို့လို့များအောင်ခန္ဓာဆက်နေလို့ကျွန်တော်တို့စာကုဒါကိုကျွန်တော်တို့ကဘလို့ပုံမှန်နဲ့ရေးယူရမလဲဆိုတာကျွန်တော်ဥပဒေချုပ်တိုင်းပြည်နယ်ကာရင်ပြ
อลันเตียนเนี่ยมีโกมงปิเนหลุดออกกันนี่กวินเซนซิสิหมู่ฤปิหลุดตัวมาဖြစ်ပြီးဒါမဲ့လူဝင်မလာ6ရက်နေမှာหลุดออกมาဒီကိစ္စကိုကြားမှာပဲပြုတ်လောက်သွားมาဖြစ်ပါတယ်ခွန်တန်ဟာတာတနာရေးကိုပန်းပြပြီးဒေတာခံတွေရဲ့ယုံကြည်မှုကိုအလွဲတုံးစားလောက်ဆောင်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာမြို့သမီးများစွမ်းရည်မြင့်တင်ရေးရှေးဆောင်ဖွဲ့မှာဒေါ်ခင်တန်းထွေးကပြောပါတယ်ဒီဆရာတော်ဘုရားကြီးရဲ
ကျွန်တော်ကဘလို့ပုံမှန်နဲ့ပြီးတော့ဘဟုတုတ္တအနေပါတဲ့အခါကျတော့အားလုံးကယုံတယ်ခွန်တန်ခေါ်ဇာလိုက်သူတချို့ပို့အတိုင်းရနာတွေတိုက်ခါကြဆင်းနေရတယ်လို့လည်းမွန်ပြည်နယ်ပို့အစားပေးနဲ့ရင်းချင်းမှုဖွဲ့ဥက္ကဋ္ဌဦးခွန်ရွှေတင်းကဆိုပါတယ်။
ပါသာရေးတဲ့စီရုံးနဲ့တွေ့တော့ဘုရားပြင်းနဲ့ဆိုတော့ရိုးပိုးရီယာပါဝင်ပြီးတော့ဘုရားတစ်ခါဖြစ်ချင်တာကြင်ကြတယ်လေခွန်တန်ဦးဆောင်တဲ့အဖွဲ့ဟာအလံတရားတာသနာနယ်မြေမှာ9မြစ်ကျော်အကြားတာသနာညွှန်းနှံစီတဲ့အပြုမူတွေလှုပ်ဆောင်နေပေမဲ့လည်းအရေးယူဆောင်ရွက်တာမျိုးမရှိခဲ့တဲ့အခြေအနေကနေဖွင့်လှစ်မှုရှိလာတဲ့နိုင်ငံရေးအခြေအနေအရအလံတရားဒေသကပန်းဦးဆက်ဇလန်းနဲ့ပတ်သက
ရှင
်ဆက်ပြီးတော့မွန်ပြည်နယ်တထုံမြို့နယ်စရိတ်ချောင်ကျေးရွာအောက်စုရှိအလံတရားနေနေမှာဘာသာတရားပေါ်ယုံကြည်တဲ့ပအုပ်တိုင်းရင်းသူတွေအပေါ်ကာမရယူနေတဲ့ခွန်တန်ခေါ်ဇလရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးမူပြီးနဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူများအဖွဲ့ကနေကန့်ကွက်မှုတွေရှိနေသလိုဒီလိုရက်တွေဟာအမျိုးသမီးတွေအတွက်နင်းနာမှုတွေရှိနေတယ်လို့လည်းပြောဆိုနေကြပါတယ်။မီးရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်
။ဘာသာတရားပေါ်ယုံကြည်တဲ့ပို့တိုင်းရင်သူတွေပေါ်ကာမရယူနေတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတရားနည်းလမ်းမှန်နဲ့အရေးယူဆောင်ရွက်သွားမယ်လို့မွန်ပြည်နယ်ဆိုရဖွဲ့ပို့တိုင်းရင်သားလူမျိုးရေးရာဝန်ကြီးတော်နန်းဆောင်ဝေခိုင်ကအခုလိုပြောပါတယ
်။ရမှာလည်းပဲကျမတို့တူးတစ်ခွက်လေးနဲ့ဆောင်ရွက်လို့မရပါဘူးအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်လူခွင့်ကြီးအပြည့်အဝလည်းရရှိနေပြီးတော့အမျိုးသမီးများစီလည်းပဲ gender equality အရအခွင့်အရေးကိုအပြည့်အဝရရှိနိုင်စွာရှိနေတဲ့အခြေကာလဖြစ်တဲ့အတွက်ဒီကိစ္စကိုအမျိုးသမီးတို့တရလုံးနဲ့အတူပူးပေါင်းပြီးတော့ဇယားနီလန်းပံကိုရောက်အောင်ဆောင်ရွက်ကြမှာဖြစ်ပါတယ်
အလံတရားတသနာနယ်မြေမှာယခင်အလံတရားဆရာတော်ဖျားဝင်စားတယ်ဆိုပြီးခွန်တန်ခေါ်ဇက်လိုက်ဆိုသူကိုဒေသခံပို့တိုင်းသားတွေကကိုကိုယ်ယုံကြည်နေကြတာတွေကိုခုကောင်းယူပြီးအမျိုးသမီးတွေကိုပန်းဥစက်သစေခြင်းမူရစ်စေတုံးဆွဲခြင်းစတဲ့တသနာကိုညှင်းနှဲစေတဲ့အပြုမူတွေလှောက်ဆောင်နေတာပါပန်းဥစက်သခြင်းကိစ္စဟာအမျိုးသမီးတွေအတွက်အတော်နဲ့နာတယ်လို့အမျိုးသမီးနဲ့ကလေးငယ်ခွေးရေးကာကွယ်ဆောက်ရှောက်ရေးကိုလောက်ကင်နေတဲ့မေတ္တာစုံစည်းအဖွဲ့အသင်းမှုမှဝင်းမော်ကပြောပါတယ်
ဆောင်းဆောင်ရပြီဆိုတော့ပုံထံကဒီကဒါကဥပဒေအရချင်းမဆိုရင်ဒါမဖြစ်တဲ့မဖြစ်ထိုက်တာပါအဲ့ဒါဆောင်းဆောင်ဆိုအမှုသမီးတွေကတော်နေနေတယ်ဒီဟိုအစင်းဆောင်ပြောစိတ်ခံစားမှုရောဒီအားကိုးမှုရောဟိုအစင်းဆောင်ပြောရင်သူ့ရဲ့ဟိုပိုက်ဆံတရားအရာတွေရောဒါကပြပကမမကောင်းဘူးဟိုဥပဒေအရပူဆိုးရတယ်
ဘာသာတရားယုံကြည်မှုအပေါ်ခွင့်ကောင်းယူပြီးပို့တိုင်းရင်သူမိန်းကလေးတွေကိုဖျက်ဆီးနေတာကိုဖော်ထုတ်အရေးယူပေးဖို့အမျိုးသမီးတွေကပြည်နယ်ဆိုရနဲ့ပြည်နယ်လှော့တော်ကိုတိုင်ကြားထားပါတယ်။သ
ပန်းကြားထမှုနဲ့ပတ်သက်ပြီးလာမယ့်နိုဝင်ဘာလ6ရက်နေ့မှာလွှတ်တော်မှာကျန်းနာစစ်ဆေးမှုပြုလုပ်မယ်လို့မွန်ပြည်နယ်လွှတ်တော်မြို့သမီးနဲ့ကလေးတွေငယ်ခွေးရေးဆိုင်ရာကော်မတီဥက္ကဋ္ဌတော်ခိုင်ခိုင်လက်ကပြောပါရယ်။ဆိုင်သာသက်သောဇောင်းကအချို့ရေးမှုတိုင်းနော်။ဇောင်းကအဲ့ဒီခွန်အောင်ခေါ်ဇက်လိုက်ခွန်တန်ဆိုတဲ့ဟိုတိုင်းနော်။မင်းကလေး6ရောက်ရဲ့ကိုသားတိုင်းနဲ့နောက် อลันเตยมาคนตันขอซัดไล่สู่ตูหาปาตาเตยอปอยงจีโกกวนนี่แหละปู่ตายนาตุยปอขุ้ยก้าวอยู่บีอยวยเมี่ยวเตยแหละอมุตมิรวยยออยวยยอกแหละอมุตมิรวยปากามะยะอยู่หมู่รวยปิ้วเลิกนี่แหละฮะล้นแค่แหละงาเนี่ย6เนี่ยลอกกระเดะกะผิดปอนี่ราลูกปู่ตายนาเยี่ยนวนจีกะเปียวบาเด
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။UNSC နဲ့အစိုးရညီညွတ်ရေးကော်မရှင်PC တို့တရမအကြိမ်မြောက်ဆွေးနွေးမှုအပြီးမှာတပ်နေရပြန်လဲချထားရင်းတဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားဖို့ရှိနေပါတယ်။မင်္ဂလာမြန်မာနဲ့စမတ်တိုင်အနီးမှာအရက်ဝလက်နဲ့ကန်အဖွဲ့တစ်ခုကတနတ်တွင်နဲ့ပြစ်ခတ်ခဲ့လို့မောင်တော်မျိုးနဲ့အောင်တပြည့်ကျေးရွာကဒိုင်းနဲ့အမျိုးသားနှစ်ဦးတေဆုံ
တင်ဆက်သွားမယ်တရင်တင်လာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်တင်လှတွေကိုနားဆင်ကြရပါပါခင်ဗျာ
။ဆောရှင်များခင်ဗျာ၊ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအိမ်ဒေသကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုပ်ဆောင်လာပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုပ်ဆောင်လာတာပါလဲ။ဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလား။အဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တည့်ရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာ။ဒါမှမဟုတ်စာနဲ့ဖြစ်စေအတန်းဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-2-3-9-5-5-5-4ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ဇာတာပရိညာ VOA အစီအစဉ်တွေကိုအဆုံးမသတ်ခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။ကင်းရနိုင်ငံမှာဒီကနေ့နောက်တစ်ချိန်ပြန်လဲချင်းပတ်နေတဲ့သမရရွေးကောက်ပွဲမှာရဲနဲ့ဆန္ဒပြသူတွေကြားဒီကရုံတွေအတက်ခံထိချုပ်အနေမျိုးမှာမဲယုံနေမဖွင့်နိုင်တာတွေအပါအဝင်ပြဿနာပေါင်းစုံကြုံနေရပါတယ်။တက်ခံတွေထိချုပ်ထားတဲ့ကင်းရနောက်ပိုင်းဒေသကခရိုင်လေးခုမှာမဲပြည့်တဲ့လုပ်ငန်းတွေကိုလုံခြုံရေးချင်းတွေကြောင့်စနေနေ့ထိဆန်းကန်ထမှာဖြစ်ကြောင်းလဲရွေးကောက်ပွဲကော်မရှင်ကြီးကပြောဆိုခဲ့တာပါ။ကတလွန်ရဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းရေးစပိန်လွှတ်တော်ကဆက်လက်ကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးချက်တွေပိုဆိုးလာနိုင်ကြောင်းကတလွန်ရဒေသနာအစိုးရရဲ့သမ္မတကသတိပေးလိုက်ပါတယ်။လွှတ်တော်မှာအဆိုပြုထားတဲ့အစီအစဉ်ဟာလက်ခံနိုင်စရာအခြေအနေမရှိလို့ဒေသကလူလူပေါ်တည်းရဲ့အကျိုးဆက်တွေချင်းချင်းကြိုးဝနိုင်တယ်လို့လည်းဒီကနေ့ထက်လွှတ်တော်ကိုပြဖို့လဲဆံမှာဖော်ပြထားပါတယ်။စီရနိုင်ငံနဲ့နေဆက်တစ်လျှောက်ကမြို့ဝတော်တော်များကိုထိန်းချုပ်ထားတဲ့ AS Instance စစ်သွေးကြွရရဲ့ Channel Scan တွေကိုတင်ပြနေပြီး US စစ်တပ်ကထိုးစစ်တွေစလိုက်ပါတယ်။နေရာတော်တော်များမှာစစ်စင်ရေးတွေစတင်လိုက်ကြောင်းဤရဝင်ကြီးချုပ် Heather Albardi ကဒီကနေ့ပဲပြောဆိုလိုက်တာပါ။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ British နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုကုလသမဂ္ဂလူညီညွတ်ရေးကောင်စီမှဖြန့်ဝေထားပါတယ်။ပြည်ပကတိကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့အထိဖြစ်ရတဲ့ပေါ်ဖြစ်တဲ့ရှုတ်ချဖို့မြန်မာစစ်တပ်ကစစ်စင်ရေးကိုချက်ချင်းရဆိုင်ဖို့တောင်းဆိုထားတဲ့ကြေညာချက်ကိုလူညီညွတ်ရေးကောင်စီမှအတည်ပြုနိုင်ရေးအတွက်ကတော့ဗီဒီယိုအနာ3ဝင်ရှိတဲ့တရားနိုင်ငံကစန့်ချင်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတန်တမာတိုင်ဝမ်ရဲ့ပြောဆိုချက်ကိုကူကပ်ပြီးသတင်းတွေမှာဖော်ပြနေပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ White Dead စောညက်ဖြစ်ပါတယ်။ VOA American တာညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24/25/32တို့ကနေတင်ဆက်ခဲ့တာပါ။သောရစီနေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.